Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ် November 16ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5 meter 32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ရဲမထွန်ပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသိန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါယူကရိန်းဆိုင်ရာအမေရိကန်တာဝန်ကြီးဟောင်းကသူနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့ပြောဆိုချက်တွေကြောင့်ချိန်ချောက်ခံရတယ်လို့ခန်းစားခဲ့ရတယ်လို့ပြောပါတယ်ရိုဟင်ဂျာကြက်တဲ့ဖြစ်ရှိနိုင်မဲ့ဘယ်လိုနည်းလမ်းမဆိုအသုံးဝင်မယ်လို့ယူဆကြောင်းအမေရိကန်နိုင်ငံရေးဌာနကပြောပါတယ်တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေကုန်ကြစည်းအတွက်တောင်ကိုရီးယားကပို့ပေးဖို့တောင်းနေတဲ့ကိစ္စအမေရိကန်ကာကွယ်ရေးဝန်ကြီးကတောက်ကြနေမှာတွန်းအားပေးပြောပါတယ်ဒီသတင်းတွေနဲ့အတူအခြားစိတ်ဝင်စားပွဲထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပြည့်သတင်းလာတစ်ခုမှာရခိုင်ပြည်နယ်အတွင်းကြောက်ဖြူရင်းတဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်အဖြစ်ပြောင်းလဲဖို့အရေးစိုးရိမ်မှုတွေဘယ်လိုရှိပါသလဲ
ဟိုကမသေးချာမရေရာတဲ့စက်ရုံကြီးတီကိုတိဆောက်ပြီးလုပ်နေဖို့မလိုပါလက်ဟင်းကျွန်တော်တို့ပြည်နယ်ကထွက်တဲ့တရံသာဒကိုရောင်းလို့ရတဲ့ငွေကြေးနဲ့ရခိုင်ပြည်ကိုတိဆောက်လို့ရတာ
မြေယိုဖလာအလုပ်တွေတားမြစ်ခံရလို့စိုးရိမ်နေသူတွေနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတွေကပြောသွားတာပါအပြည့်စုံကိုသတင်းတွေအပြီးမှနားဆင်ရပါမယ်အဲ့ဒီနောက်တရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့မြန်မာအလုပ်သမားတွေထိုင်းနိုင်ငံကိုအလုပ်လုပ်ဖို့သွားကြပြီမဲ့လဲစာချုပ်ပါစီမီစီကန်တွေချုပ်ဖို့ခံရတာကြောင့်မြောက်ပြည်ကိုပြန်ဆင်လာရတဲ့သတင်းစနပြပွဲတွေလာနေချီဖြစ်ပွားနေတဲ့ဟောင်ကောင်ကဒီသတင်းပတ်တဲ့စနပြပွဲတွေဟာပုံစံသစ်တစ်မျိုးပြောင်းလာတဲ့အကြောင်းစတဲ့မြန်မာနိုင်ငံရဲ့သတင်းလွှာတွေအပြင်ကမ္ဘာမီဒီယာတဲကမြန်မာပြည်ကိုလည်းနားဆင်ရပါမယ်အခုပထမဆုံးတော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မြူသက်တို့ကကြီးညာပေးပါမယ်ခင်ဗျာ
။ဂျာရူကဖြုတ်ခွန်းလိုက်ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမရီယိုဗန်နိုဗစ်ချ်ကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတအတူတယ်လီဖုန်းဆက်စကားပြောကြချိန်တွင်သူနဲ့ပတ်သက်ပြီးသမ္မတထရမ့်ပြောခဲ့တဲ့ပုံတိတ်ကူအံ့အားသင့်တုန်လှုပ်မိတယ်လို့ပြောပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေတောက်ကြနေကအောက်လွတ်တော်မှာလုပ်တဲ့ကြားနာပွဲတွင်သံတမန်ကြီးယူဗန်နိုဗစ်ချ်ကအဲ့လိုပြောသွားတာပါ။ဘာကိုစဉ်းစားရမယ်ဆိုတာကျွန်မမသိခဲ့ပါဘူးဒါပေမဲ့တိတ်ကိုစိုးရိမ်မိပါတယ်ချိန်ကြောက်မှုတစ်ခုလိုပဲခံစားခဲ့ရပါတယ်လို့အောက်လွတ်တော်ထောက်လိုင်းရကွန်ပဏီဂျာနာပွဲမှာမစ်ယိုဗန်နိုဗစ်ချ်ကပြောပါတယ်အခုတွဲဆိုချက်ဟာပြီးခဲ့တဲ့လကတကပိတ်ဂျာနာပွဲတွင်သူပြောခဲ့တာနဲ့ကိုက်ညီပါတယ်အဲဒီတော့ကလည်းသမ္မတထရမ့်ကသူတစ်ခုခုတော့ခံစားရတော့မယ်ဆိုပြီးပြောခဲ့ပြီးတဲ့နောက်သူချိန်ကြောက်ခံရတယ်လို့ခံစားခဲ့ရကြောင်းသူလုံခြုံရေးအတွက်စိုးရိမ်ခဲ့ကြောင်းတမ္မတ်ကြီးယိုဗန်နိုဗစ်ချ်ကပြောပါတယ်အဲ့လိုတမ္မတ်ကြီးယိုဗန်နိုဗစ်ချ်ကကြားနာပွဲမှာထွက်ဆိုနေချိန်မှာပဲသမ္မတထရမ့်က Twitter ကနေဝေဖန်တိုက်ခိုက်ပါတယ်။မရီယိုဗန်နိုဗစ်သွားခဲ့တဲ့မြန်နေရာတိုင်းစိုးသွားတာပဲ။သူဆိုမာလီယာမှာစလုပ်ခဲ့တယ်။ဘာဖြစ်သွားခဲ့တယ်လဲဆိုပြီးသမ္မတထရမ့်ကအရေးပါတယ်။အဲဒီနောက်ယူကရိန်းသမ္မတဇယ်လင်စကီနဲ့သူဒုတိယချိန်ဖုံးပြောချိန်မှာယူကရိန်းသမ္မတကတမ္မတ်ကြီးယိုဗန်နိုဗစ်နဲ့ပတ်သက်ပြီးမနစ်မြူတဲ့သဘောပြောခဲ့တယ်ဆိုပြီးတော့လည်းရေးပေမဲ့အဲ့ဒီအချက်ကမမှန်ပါဘူး
။သမ္မတဒေါ်နယ်ထရမ့်ရဲ့ကာလတာရှည်မိတ်ဆွေတူဖြစ်တဲ့ရော့ဂျာစတုန်းဆို2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကနေဝင်ရောက်ယှဉ်ပြိုင်တဲ့ဟီလရီကလင်တန်ကိုအထိနာစေတဲ့ရုရှားကနေထွန်းဖောက်ဟက်လုပ်တာခံရတဲ့အီးမေးလ်ကိစ္စစုံစမ်းရင်းမှာလွှတ်တော်ကိုလိန်ညာမှုအပြင်တပ်သေးတွေကိုနှောက်ယှက်မှုနဲ့အပြစ်ရှိကြောင်းတောက်ကြံနေကဝါရှင်တန် DC တရားရုံးချုပ်ကဆုံးဖြတ်ချက်ချခဲ့ပါတယ်။တရားရုံးကနေပြန်ပြီးထွန်းမှာစတုန်းကိုအမှုနဲ့ပတ်သက်ပြီးသတင်းတောက်တွေကမေးမြန်းရမှာတော့တစုံတရာပြန်လည်းမဖြေကြားခဲ့ပါဘူး။ပြည်တော်စုဆိုရကစတုန်းကိုလွှတ်တော်ကိုလိန်ညာထွက်ဆိုမှုတက်တေတွေကိုနှောက်ယှက်မှု2016သမ္မတရွေးကောက်ပွဲမှာထရမ့်မဲဆွေရေးဖွဲ့ကရုရှားနဲ့ပူးပေါင်းဝင်နှောက်မှုရှိမရှိအောက်လွှတ်တော်စုံစမ်းစစ်ဆေးမှုကိုတားဆီးမှုပါဝင်အမှုပေါင်း9ခုနဲ့ဆွဲချက်တင်လာတာဖြစ်ပါတယ်။စတုန်းကတော့သူဟာအမှားတစုံတရာမဟုတ်ခဲ့ကြောင်းနဲ့အခုလိုတရားဆွဲဆိုမှုကသူ့ပေါ်နိုင်ငံရေးရွေးချင်းနဲ့လှုပ်ဆောင်တာဖြစ်ကြောင်းဝေဖန်ခဲ့တာပါ။အထူးစုံစမ်းမှု Robert Mueller ရဲ့ရုရှားဆိုင်ရာစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးတရားဆွဲခံရတဲ့ Trump ရဲ့လက်ထောက်တွေအကြံပေးတွေထဲမှာသူဟာဆက်ထမမြောက်ဖြစ်ပါတယ်
။အာဖဂန်နစ္စတန်နဲ့အမေရိကန်ကြားဒီသတင်းပတ်အတွင်းအကျဉ်းသားလဲလှယ်ရေးအစီအစဉ်မအောင်မြင်ခဲ့တဲ့ပေါ်အာဖဂန်တာလီဘန်တွေကအမေရိကန်ကိုအပြစ်တင်ပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကနှစ်ဖက်သဘောတူညီထားတဲ့နေရာကိုအမေရိကန်တွေရောက်မလာခဲ့ဘူးလို့တာလီဘန်တွေကပြောပါတယ်။အစီအစဉ်ကိုလက်ရှိမှာဆိုင်းငံ့ထားလိုက်ပြီးဖြစ်ပြီးပေးထားတဲ့ဂရီအတိုင်းဘာကြောင့်မလုပ်တာလဲဆိုတာရှင်းပြဖို့ကအမေရိကန်တာဝန်ရှိသူတွေအပေါ်မူတည်တယ်လို့အာဖဂန်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရအကြီးအကဲဇဘီဟူလာမူဂျာဟစ်ကပြောပါတယ်။အကျဉ်းသားလဲလှယ်ရေးအစီအစဉ်က2016ခုနှစ်ကတည်းကတာလီဘန်တွေဖန်ထားတဲ့အမေရိကန်နိုင်ငံသားကေဗင်ကင်းနဲ့အော်စတြေးလျနိုင်ငံသားတီမိုသီဂျွန်ဝီခ်စ်တို့ပြန်လွတ်လာနိုင်ဖို့ရှိခဲ့တာပါ။အပြန်အလှန်အားဖြင့်ကာဘူးမြို့တော်မြောက်ပိုင်းဘာဂရမ်ထောက်မှာထိန်းသိမ်းထားတဲ့တေရန်ညဂျင်သာအနတ်စ်ဟက်ခါနီအပါအဝင်တာလီဘန်အဖွဲ့ကထင်ရှားသူ၃ဦးကိုပြန်လွှတ်ပေးရမှာပါအနတ်စ်ဟက်ခါနီဟာတ တာလီဘန်စစ်စင်ရေးများဆိုင်ရာဒုတိယအကြီးအကဲဆီရဂျူဒင်ဟက်ခန်နီရဲ့ညီဖြစ်ပါတယ်။တာလီဘန်တွေကအခုလိုပြစ်တင်ပြောဆိုချက်နဲ့ပတ်သက်ပြီးအမေရိကန်ဘက်ကတုံ့ပြန်ချက်ထွက်မလာသေးပါဘူး
။တူနီရှားနိုင်ငံမှာအောက်တိုဘာရွေးကောက်ပွဲနောက်ပိုင်းအစိုးရတစ်ဖွဲ့ဖို့အတွက်လှုပ်ဆောင်နေပါပြီ။တောက်ချန်တွေကတော့ဝါရာဇွဲတိတ်ပြီးမပြင်းထန်တဲ့ Islamic Ennahda ပါတီဝင်တယောက်ကိုဝန်ကြီးချုပ်ဖြစ်နေရွေးချယ်ဖို့သူတို့ပါတီကနေအဆုတ်ပြုတင်သွင်းခဲ့ပါတယ်။အသက်60ရှိပြီဖြစ်တဲ့စိုက်ပျိုးရေးဝန်ကြီးဟောင်း Habib Jamali ကိုနှစ်လအတွင်းအစိုးရတစ်ဖွဲ့ဖို့အတွက်တာဝန်ပေးထားတာပါ။တကယ်လို့နှစ်လအတွင်းအစိုးရတစ်မဖွဲ့နိုင်ရင်တော့အောက်တိုဘာလထဲမှာရွေးကောက်တင်မြှောက်ထားတဲ့သမရတဲ့ကီယက်ဆိုင်ကသူ့အစိုးရအဖွဲ့အတွက်အဖွဲ့ဝင်တွေကိုရွေးချယ်နိုင်မှာဖြစ်ပါတယ်။နိုင်ငံရေးအကွက်ကွက်ပြပြဖြစ်နေတဲ့လွှတ်တော်မှာဘလို့အစိုးရမျိုးပေါ်ပေါက်မယ်ဆိုတာခုချိန်ထိတက်တက်ကွက်ကွက်မသိရသေးပါဘူး။စီးပွားရေးနဲ့အလုတ်ကန်ပြဿနာဆိုင်ရာစိန်ခေါ်မှုတွေတိတ်ကြီးမတဲ့တူနီရှားမှာတူနစ်တက္ကသိုလ်ကစီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပမောက္ခဟောင်းတစ်ယောက်ဖြစ်တဲ့သမရတဲ့ဆိုင်တက်လာခဲ့ပေမဲ့သူ့ရဲ့လုတ်ကန်နိုင်စွမ်းကိုဘယ်သူမှမသိကြသေးပါဘူး။တူနီရှားနိုင်ငံအတွက်အဓိကစိန်ခေါ်နေတာကစီးပွားရေးပြဿနာနဲ့အလုတ်ကံပြတနာတွေဖြစ်ကြောင်းတူနီရှားနိုင်ငံဒီမိုကရေစီရေးအခွင့်အခုပြောင်းကာလစောင့်ကြည့်သူတေသနာလုပ်တဲ့အဖွဲ့အကြီးအကဲကပြောပါတယ
်။ VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တန်ကနေစနေနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်အကြမ်းတဲကိုထင်ရှားပေါ်နေစေပြီးဖြည့်ရှင်းနိုင်မဲ့ဘယ်လိုနည်းလမ်းမျိုးမဆိုအသုံးဝင်မယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတူကပြောပါတယ်။ဒါပေမဲ့နိုင်ငံတကာရာစုခုံရုံး ICC ကနေစုံစမ်းစစ်ဆေးမယ်ဆိုတာကမှန်ကန်တဲ့နီလန်ဟုတ်မဟုတ်ဆိုတာကိုတော့မှတ်ချက်မပေးပါဘူး။ဒီအကြတဲ့ကိုထင်ရှားပေါ်လွင်အောင်လုပ်ဖို့မြန်မာဆွေရောက်ကရည်ယူလို့ဆောင်လာအောင်လုပ်ဖို့ကတော့အရေးကြီးတယ်လို့လည်းတောက်ကြနေကနိုင်ငံခြားရေးဌာနမှလုပ်တဲ့ရှင်းလင်းပွဲတစ်ခုအတွင်ပြောသွားပါတယ်။ဒါဆက်တဲ့မှာပဲနောက်ထပ်အလားတူအကြတဲ့တစ်ခုကိုလည်းအခုလိုအလေးထားမှုမျိုးနဲ့ကင်တွယ်ဖို့မျှော်လင့်ကြောင်းပြောပါတယ်။ရုပ်နိုင်ငံရှင်ကျန်းဒေသမှာမိုးစလင်ဖြစ်ုံတက်တက်နဲ့ပဲအကြီးအကျယ်ဘေးဒုက္ခရောက်နေကြတဲ့မိုးစလင်လူထုရဲ့အခြေအနေကိုနှိုင်းယှဉ်ထောက်ပြပြီးပြောသွားတာပါ။ဒီလိုကိစ္စရတွေအားလုံးကိုအလေးကူပြုဖို့လိုတယ်လို့ပြောပါတယ်။အခုရှင်းလင်းပြောဆိုတဲ့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှုသူလည်းဖြစ်ပြီးမိမိတို့ရဲ့စိုးရိမ်ချက်တွေကိုဒေါက်ဆန်းစုကြည်ကအသိမှတ်ပြုတဲ့အကြောင်းအဖြေတစ်ခုရဖို့အတွက်မြန်မာနိုင်ငံကလှုံ့ဆော်နေကြောင်းအထောက်အထားကပြနိုင်ငံသားဖြစ်မှုဒုက္ခသည်စခန်းတွေမှာနေထိုင်နေရတာ9နှစ်ကျော်ပြီဖြစ်တဲ့လူတွေရဲ့ဘေးဒုက္ခစတဲ့ကိစ္စရပ်တွေကိုဂိုင်းတွယ်ဖြေရှင်းဖို့ဘိုးဘီလှုံ့ဆော်နိုင်တယ်ဆိုတာကိုမိမိတို့အားလုံးသဘောတူတယ်လို့ယူဆကြောင်းဒီကိစ္စရပ်တွေအားလုံးကိုဖြည့်ရှင်းရမှာဖြစ်ပြီးညာရင်းချင်းပြည်လည်မဲ့အဖြေမျိုးတော့ရှိမှာမဟုတ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကပြောသွားပါတယ်။နိုင်ငံတကာကတုံ့နှုံနဲ့ရိုဟင်ဂျာဆိုတာကိုမြန်မာဆွေရောက်ကလက်မခံဘဲ ICC ရဲ့စုံစမ်းစစ်ဆေးမှုမှာလည်းအဖော့ဝင်နိုင်ငံမဟုတ်တာကြောင့်ပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့အခိုင်အမာပြောထားပါတယ်
။ American ကာကွယ်ဝင်ကြီး Mark Esper ဟာတောက်ချာနေကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားကာကွယ်ဝင်ကြီးဌာနမှာကျင်းပတဲ့နှစ်ပတ်လည်လုံခြုံရေးဆိုင်ရာညီလာခံအပြီးမှာဝင်ကြီးအက်စပါကဆိုးမျိုးမှာတောင်ကိုရီးယားသမ္မတရုံးကန်းကိုတွားရောက်ပြီးတွေ့ဆုံခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တို့ကြားထောက်လိုင်းအချက်အလက်တွေမျှဝေရေးဆိုင်ရာသဘောတူညီချက်ဟာရှေ့သတင်းပတ်ထံမှာတက်တန်းကုံဆုံးတော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်ဟာတိတ်ကိုအရေးပါတဲ့ကြောင့်နှစ်နိုင်ငံဆက်ပြီးထိန်းထားနိုင်ရန်တိတ်အရေးကြီးတယ်လို့ဝင်ကြီးအက်စပါကအလေးထားပြောပါတယ်။တောင်ကိုရီးယားဟာသူ့မြေပေါ်ကAmerican တက်တွေချထားတာအတွက်ကုန်ကျစရိတ်တွေကအများစုကိုပေးလောက်အောင်ကျွဲဝချမ်းသာနေပြီဖြစ်ကြောင်းလည်းဝန်ကြီး Expert ကပြောပါတယ်။ဒီ American စီးအကူအညီအတွက်တောင်ကိုရီးယားဘက်ကပေးနေတာဟာလက်ရှိမှာတစ်နှစ်ကို American Dollar 1 Billion တောင်မပြည့်ပါဘူး
။စေးမတိုးတဲ့ဥယျာဉ်ငန်းဖြားတိုက်ဖွဲ့ရောဂါပြန့်နှံ့ဖြစ်ပေါ်နေတာကိုထင်ကြုံရင်းကလေးငယ်တွေကိုပုံမှန်ကာကွယ်ဆေးတိုက်ကျူးတဲ့အစီအစဉ်မှာပါကစ္စတန်နိုင်ငံဟာကာကွယ်ဆေးသစ်တစ်မျိုးကိုစတုံးတဲ့ကမ္ဘာပထမဆုံးနိုင်ငံဖြစ်လာပါတယ်။ပါကစ္စတန်နိုင်ငံမှာ2016ခုနှစ်ကစလို့ဒီယောဂါဘိုးပြန့်နှံ့ဖြစ်ပွားနေတာဖြစ်ပြီးလူ1000ကျော်ယောဂါကုသခံထားရပြီးတော့အများစုကတောင်ပိုင်းဆင်းပြေနေကဖြစ်ပါတယ်။ Super Bug လို့ခေါ်တဲ့ Bacteria မျိုးကွဲတစ်ခုဟာဆေးမတူတော့တဲ့အဆင့်အထိတစ်ဖြည်းဖြည်းရောက်လာပြီးနိုင်ငံကာကိုပြန့်နှံ့မဲ့အန္တရာယ်ရှိနေတာပါ။2016ခုနှစ်ကပါကစ္စတန်မှာတိုက်ဖိုက်ယောဂါဖြစ်ပွားမှု63ရာခိုင်နှုန်းတိုက်ဖိုက်ကြောင့်သေဆုံးမှု80ရာခိုင်နှုန်းဟာအသက်15နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ကာကွယ်ဆေးထိုးမဲ့အစီအစဉ်နဲ့ဆက်ဆက်တဲ့တောက်ကြနေတရားဝင်ကြီးညာချက်ထဲမှာဖော်ပြထားပါတယ်။ဒီကာကွယ်ဆေးတိုက်အစီအစဉ်ကိုဂျနီဗာအခြေစိုက် GAVI ကာကွယ်ဆေးအစီအစဉ်ညွန်ပေါင်းအဖွဲ့ကရန်ကုန်ကိုထောက်ပံ့တာဖြစ်ပြီးတရင်းနှစ်ပတ်ကြာမယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။ဆင်းပြည်နယ်မျိုးပါဒေသတွေကအသက် 6 လကနေ 15 နှစ်အကြားကလေးငယ် 10 သန်းကိုကာကွယ်ဆေးတိုက်မှာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထောက်ခံထားတဲ့တိုက်ဖွဲ့ယောဂါပူးပေါင်းကာကွယ်ဆေး TCV ဟာ 6လအရွယ်ထိငယ်တဲ့ကလေးတွေကိုတိုက်နိုင်တဲ့ပထမဆုံးကာကွယ်ဆေးဖြစ်ပြီးအဖျားတက်တာကနေရေရှိကာကွယ်နိုင်တယ်လို့သတ်မှတ်ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်
။အီတလီနိုင်ငံဗင်နစ်မြို့မှာမကြုံဆက်ဘူးရေကြီးတဲ့ဒဏ်ကိုခံနေရပါတယ်။ UNESCO ကမ္ဘာရှေးအောင်အမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ဗင်နစ်မြို့ရဲ့80ရာခိုင်နှုန်းကျော်ဟာရေကြီးတဲ့ဒဏ်ခံနေရခြင်းပါပဲ။တောက်ကြံနေအာယုံတက်ချိန်မှာတော့နောက်ထပ် DA တက်တာနဲ့ကြုံခဲ့ရပါတယ်။ရှေးခေတ်အမှုပညာလက်ရာတွေနဲ့ပြည့်နေနေတဲ့ဒီမြို့ရုပ်မှာရုပ်ထုကြီးတွေဖျားချောင်းတွေနဲ့နန်းတော်တွေပျက်စီးကုန်မှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ဟုတ်တော့မိုးတန်ရပောင်းများစွာခန်းဆန်းနေရတဲ့ဗင်နစ်မြို့မှာအင်ကာနီကဒီရေတက်ခဲ့ပေမဲ့စိုးရင်ကြီးအမှတ်ထိမရောက်ခဲ့ပဲမြို့ရဲ့80ရာခိုင်နှုန်းကျော်ရေလွှမ်းသွားတာဖြစ်ပါတယ်။နေအိမ်တွေဈေးဆိုင်တွေရေကြီးတဲ့ဒဏ်ခံရတယ်လို့လမ်းဘေးသတင်းစာဆိုင်ကလေးတွေကတော့ရေထဲမျောပါကုန်တာပါ။ဗင်နစ်ကလမ်းချင်းလေးတွေတစ်လျှောက်ရေစိုးတွေတက်လာပြီးမြို့အထင်ကြီးဖြစ်တဲ့စိန့်မာခရင်ပြင်မှာရေလွှမ်းသွားတဲ့နောက်မှာအီတလီဝန်ကြီးချုပ်ဂျူစပီကွန်တေးကစက်တဘရီနေ့မှာအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပါတယ်။အင်ကာနီကပုံမှန်ထက်မီတာ 1.89 အမြင့်အထိရေတက်ခဲ့ပါတယ်။1966ရေကြီးတဲ့ဒဏ်ကြောင့် Fairness မြို့ကန်တွေထွက်ပြေးရခြင်းကအမြင့်ဆုံးရေတက်ခဲ့တာက 1.64 မီတာဖြစ်ပါတယ
်။စနေနေ့မနေ့ပဲနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးခဲ့တာပါ။အခုသတင်းဆောင်မတွေဇက်တိုက်နားဆင်ကြရမှာပါ။ပထမဆုံးတော့မြန်မာသတင်းတပုတ်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံအနောက်ပိုင်းကရခိုင်ပြည်နယ်ဟာတရံဇရပေါ်ကျွယ်ဝသလိုဒေသတွင်းမှာလည်းမဟာဗျူဟာအရအရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။ဒီနေရာကိုရင်းနှီးစိတ်ကမ်းနဲ့အထူးစီးပွားရေးဇုန်ဖြစ်ပြောင်းလဲဖို့တရုတ်ကလုပ်ပိုင်ခွင့်ရသွားတာမို့ဒီဒေသဟာအချို့စီးပွားရှာသူတွေနဲ့စီကားလာနိုင်ပေမဲ့ဒေသခံတွေကတော့သူတို့ရဲ့မိယိုဖလာအလုပ်တွေကိုတော့တားမြစ်တာခံနေရတာကြောင့်စိုးရိမ်မှုတွေတိုးပွားလာနေပါတယ်။AFP သတင်းတပုတ်ပေါ်အခြေခံပြီးဒေါခင်မြတ်သက်ကပြောပြပေးပါပါခင်ဗျာ
။တရုတ်အတွက်အိန္ဒိယသမုဒ္ဒရာရေလန်းထွက်ပေါက်တစ်ခုရသွားစေတဲ့ကြောက်ဖြူရေနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်တိဆောက်ဖို့အတွက်အဲ့ဒီနေရာမှာအရင်ကစိမ့်စိမ့်လန်းလန်းရှိခဲ့တဲ့လေခွင်းတွေရောကျွန်းသစ်တွေပေါ်တဲ့တစ်တောတွေပါဇရေခဲ့ရပါတယ်။တည်ငြိမ်မှုမရှိတဲ့ရခိုင်ပြည်နယ်မှာ2019နောက်ပိုင်းရိုဟင်ဂျာပြဿနာကြုံလာရပြီးဥပဒေကန့်သတ်မှုအသစ်တွေထုတ်ပြန်ထားချိန်မှာပဲမြမအစိုးရကရခိုင်ပြည်နယ်တွင်လာပြီးရင်းနှီးမြှုပ်နှံကြဖို့ကမ္ဘာတလွှားကိုပါဖိတ်ခေါ်လိုက်တာကြောင့်မီယိုဖလာလောက်ကန်စားတောင်းနေတဲ့ဒေသခံတွေအတွက်စိုးရိမ်မှုတွေပိုးလာစေပါတယ်။ပြည်နယ်တိုးတက်ဖို့ကတိပေးတဲ့အစိုးရကတရုတ်တင်မော်တွေလွတ်လွတ်လပ်လပ်သွားလာနိုင်အောင်ဒေသခံတွေရဲ့ငားဖမ်းမှုကိုပါပိတ်ပင်လာတာကြောင့်အသက်28နှစ်ရှိပြီဖြစ်တဲ့ကိုအောင်ကြီးလိုတငါးတွေတွေအတွက်တော့မိသားစုဝိုင်းရေးအတွက်တောင်မလွယ်ကူပဲဖြစ်လာတာပါ။
မလို့ဖိုင်လို့ဟန်ကျွန်တော်ငုံမကကွက်ခံရပါလေရေဘလိုင်းကစိုက်သွားချဖိုင်လို့ဟန်လို့ရေဖိုင်ဖို့တော့ကိုဖိုမိုင်းသွားလို့ရလို့ဟန်လို့ငယ်အဆံပေးလို့ရပါဖိုင်ကဖိုင်လို့ရပါအကွက်ရခံရလို့ရပါထွက်ရတာ
ရခိုင်မြောက်ပိုင်းမှာရိုဂျာပြဿနာနဲ့ရှုပ်ထွေးနေပေမဲ့ရခိုင်အလဲပိုင်းကတော့ငိုတိုင်းပဲအေးချမ်းနေတာပါဒီနေရာကိုလာပြီးရင်းနှီးမြှုပ်နှံမှုလက်တော်နေတဲ့နိုင်ငံအများပြားရှိပေမဲ့တရုတ်နဲ့ဒေတာရင်းလုပ်ငန်းရှင်ကြီးတွေတော့မပါပါဘူးအခုချိန်မှာရခိုင်ကမ်းလွန်ရေနံတွင်းတွေကရတဲ့တန်းနဲ့ချီတဲ့ရေနံစိမ်းစီတွေကုဗမီတာဘီလီယံနဲ့ချီတဲ့သဘောဝဒဏ်ငွေတွေကိုမြန်မာနိုင်ငံအလဲပိုင်းကိုဖျက်ပြီးတရုတ်တောင်ပိုင်းကိုပို့ပေးနေပါပြီ။ရခိုင်မှာချစ်ကုတ်ပို့ပြီးယူနိုင်မှုလုပ်နေတဲ့တရုတ်ကအထည်ချုပ်စက်ရုံနဲ့စားသောက်ကုန်စက်ရုံတွေပါတဲ့အထူးစီးပွားရေးဇုန်နဲ့အတူရေနံစိမ်းကမ်းအတွက်ပြီးခဲ့တဲ့နိုဗ ెంబ ာလတည်းမှာပဲသဘောတူညီချက်ရခဲ့တာပါ။တရုတ်ရဲ့ကမ္ဘာလန်းစီမံကိန်းထဲမှာပါတဲ့ကြောက်ဖြူရေနံစိမ်းကမ်းအတွက်ကုန်ကျစရိတ်ကိုဒေါ်လာ9ဘီလီယံကျော်ကနေ10ဘီလီယံကျော်ထိလျှော့ချဖို့မြန်မာဘက်ကစူးစမ်းနိုင်ပေမဲ့တရုတ်ကအစုရှယ်ယာအများဆုံးဖြစ်တဲ့40ရာနှုန်းပိုင်ဆိုင်ဆဲဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံခြားကြွေးမိဖြစ်ပါတယ်။ကြောက်ဖြူထူးစီးပွားရေးဆောင်စီမံခန့်ခွဲရေးကော်မတီကတော့ဒီစီမံကိန်းကိုသူတို့ထိန်းချုပ်နိုင်ပါတယ်လို့ပြောသလိုဒေသခံတွေအတွက်အလုတ်ကင်4ဒင်းလောက်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။ဒါပေမဲ့လေသမားကြီးဦးစောမောင်လူကတော့စစ်တပ်နဲ့ခရိုနီတွေအမျက်ရသွားတဲ့ဒီစီမံကိန်းအတွက်အသိန်းခံရတဲ့မြေဧက4000ကျော်မှသူ့မြေပါပါသွားတယ်လို့ပြောပါတယ်
။ဟိုကဒီနေပြီးလဲကကျွန်တော်သရသမီးပါဆိုမင်းဖတ်ပါထွက်လीဆိုတော့ကျွန်တော်အစောမှထွက်လीရပါဘူး။ဟိုမကြီးလေးမင်းရတယ်ကျွန်တော်ဒီသိမ့်မလဲကင်။ညောင်ဒီကျွန်တော်ဆိုရင်ပါ
။ရေနံပိုက်လိုင်းတိဆောက်ဖို့မြေသိမ်းခံရသူဒေါ်နုအေးတာကလည်းမြေသိမ်းသွားပေမဲ့ရော်ကြီးမရဘူးလို့ပြောပါတယ်
။ဆောင်မပြီးတဲ့သူတို့စစ်ကောက်ငွေတော့နိုင်ပါနဲ့ဘယ်သူပဲမငွေလို့မှလုံးစောလို့ကမလာပါဘူး။
ဒေသခံတက်ကြွလှုပ်ရှားသူကိုစိုးလွင်ကတော့ဒီစီမံကိန်းတွေမလို့အပဲကုဒေသတင်ရစားတာကရတဲ့ငွေနဲ့ကုပြည်နယ်ဖွံ့ဖြိုးအောင်ကိုယ်တိုင်လုပ်နိုင်တယ်လို့ဆိုပါတယ်
။ခိုင်ပြည်နယ်ဖွံ့ဖြိုးတော့တဖို့ဆိုလို့ဟင်းလို့ဟင်းလေ
ยังเราแค่ให้เนี่ยว่ามันเดชามันยี่ยาได้สักยองดีดีกูตีสาวบริกเราเนี่ยไม่รู้ว่าแล้วให้จันทร์เราปีนี้ก็ทวดได้แต่ยังจะได้ยองลุยอะไรงูจีเนี่ยอยากให้บีกูตีสาวลุยอะไ
รยังมาอันนั้นเป็นเรื่องลูกคนยังชอบเด็กสุดเลยสุดสวยมือเลยเนี่ยยังใส่เนี่ยไปไหมแต่ยังจะได้ป่วยเลยยังมามาเดี๋ยวเนี่ยเป็นสิบวันยังจะมีอะไรบุเราเนี่ยดูรีการ์สิงคโปร์ญี่ปุ่นเนี่ยไทยนู่นพี่ป่ะเลยแต่เมื่อกันปุ๊กกูก็เลยยามานั้นเลือดเลือดส่งจับบุมาจ้าเด็กเองก็ไปญี่ปุ่นยาวใจมาปัญจาเกล้าบ้าทับไปไหมทีละกันเรื่องมาจีนเนี่ยนั่งเงินเรื่องสีมันเก่งด้วยกูจะเปลี่ยนไหนเนี่ยสุรากรอแต่ยุ่งยากมิส่งยี่การาสีมันเก่งก็แต่ตีเปลี่ยนไหนบ้าง
เลยราคาบินเรื่องอะไรเนี่ยสิกันเนี่ยทูซีวายซองเดี๋ยวนั่งเงินเลือกไปงวยยาที่ส่งนี่ดาบอสูงมือริชิเดจังด็อกิมิวต์ที่เปลี่ยนไปแล้วเซเลบิตายนั่งเงินไปกับยามาตรีนบุกูน่าเสียยาบ้างไหมเชื่อเพียงลูกธรรมสัญญาเตรียมจะไปท่านนายเงินมาท่านนายเงินตบดูซาจูอัมโมยูเน่ที่เอาเงินลูกตัวลูกจ่ายมีมาลูกธรรมเนียจ้าฮะลูกชาวเวปีเดียกับมือดีก็ซาจูปาซีเมียนได้ลูกมือปีจ่ายด้วยซีเมียนพี่พี่ที่ลาบายด้วยมาเวมีมาพี่กับพี่ลาจ่ายลูกลูกธรรมยี่สามเวตุรีกับพี่ว่าเลยมีอาซิวาซาจูปาซาซาโยมาเวลูกจ่ายรามาฮูเดด้วยท่านอาณาบายด้วยพันสิดาขันจ่ายด้วยลูกว่ากันเลยปงมันมีอาจาบุลุสัวเลยพี่สงกรานท้ายชีสไซวิวยืนเดินเท้ามาเอมากับเจ้าพี่ปีวันเลยไหมครับ
ท้ายนั่งเนี่ยมาเล่ากันคนนั้นเลยยาวไปด้วยยามาบีเด็กก็โตมันเลยเนี่ยชีสบีเล่าเล่ากันนี่จ้าเลยยามาเล่าตมาเลยฮะต้องรำมาพี่เก็บมาเว้ยนี่เป็นลาจ้าดูเรศีลาบาร์เลยซาเจ้าเทมาบาร์เลยสยองตัวรำมาหอบเลยนี่อาบังตรงกับปนีลาจ้าแต่โชว์เลยเยอะเลยลาวินพันเนี่ยเข้ามาเล่าเนี่ยนี่ยามาดูสูบีพันสี่ขยามูดีโอเลยจูนี่ยาบาร์เลยลูกอาการลาจากาเลยปมมันไม่ยาจัดเลยลูกลูกยาเลยยากาเลยปมมันไม่ใช่เราจูนยาราจาเนื้อสักก็เปลี่ยนเส้นบีตัวก็ปูเกลกุมนี่เลยกูเนื้อหน้าจีเปลี่ยนไปหูตั้งสูลาจาบาร์เลยคุณส่วนเอาตัวลาเนี่ยดูเองมาลาเทมาเบลูกตั้งมาเนี่ยจูเนื้อสักก็เส้นลาลูกคุณยี่เป็นเนี่ยจาเอซีมหาเมฆเพื่อกะตาวินชิดูกูยังไม่งาคุณลูกจะจับบาร์เลย
ใช่ว่ามูสิเนี่ยตัวอะไรที่เขาจะมาที่แกนี่จ้าปงงานนิ้วตรงเนี่ยคือพ่อแก่ลูกมาดิเนาะไอ้ลูกมาดิหัวจะรอดเลยจะรอที่จะเปลี่ยนอะไรมันท้ายไงบ้านดีกว่าเดี๋ยวเนื้อจะจะรอเอเชียมาไม่พอใช้จะเปลี่ยนมีช่องทางเดียวที่จะเปลี่ยนอะไรหัวจะรอดีลาไปเนี่ยมาลูกมาอุ้ยเนาะเนี่ยจะรอผู้ชีวะเนาะเนี่ยตรงเนี่ยที่จะรอ
เนี่ยวันนี้มีกูเปลี่ยนเอาหลายเรื่องเข้ามากูคนนี้เนี่ยเสียดีตัวไปท่าเกเรจังวิเศษงานนี่เสียดีที่ไปท่าเรื่องวันนี้กูเปลี่ยนเอาพวกตัวต้องสูงนี่จะมาเลยไอ้ที่กาลาตัวมาเนี่ยวันนี้มีกูยังมาพูดหน่อยที่จะมาเด็กคนนี้ที่เนี่ยละจ้าคุณส่วนยังเนี่ยวันนี้มีกูลูกที่อาจารย์เล่าหาสาธุยังแค่แค่ได้กูจะเนี่ยได้ลูกลูกที่มาดูกับเปลี่ยนมาเลย
ว่านั่นนะทุกท่านเสียก็จะมาเนี่ยได้ตัวแค่เรื่องสายดาวยังสักคนลงแค่แค่พี่เด็กนี่ท่านยังสักแค่แค่พี่เด็กแต่เราเลยตามมาบีดีเลยค่ะจะสายดาวยังยังแค่แค่แล้วบ่เอาคุณแต่งสูเลยไม่ใช่หรอมันแต่งสูเลยเป็นฮินดูยาเสียเราเลยส่งการจุ้ยเลยเห็นเลยเบ้แค่เดียวสายดาวนี่อะไรบ่มาประมาณเบี้ยเลยเสียมาเบี้ยอยู่หรือเปล่า
เอ็มโอยูเนี่ยลาเลยเราทำมาดูกันรอตัวหาเนี่ยต้องเนี่ยแทนมันเนี่ยจังช่วยลูกแก่แก่ยาบีน้องส่งลูกเสียมาดูสูบีพันสี่ขยันมากกว่าสูราจ้าเนี่ยสักกูเปลี่ยนเส้นลายอะไรสูบีคุณลูกเยอะไปเลย
เนี่ยเราจะมาดูอะไรแล้วพนักงานเราเนี่ยจังต้องเนี่ยเราจังเวียเลยต้องเนี่ยลิงเนี่ยเราจังเวียเลยจังเวียดีออกมาจะมาดูว่าตะพี้ในคอเชียเนี่ยจะมาดูตะพี้อะไรจะฟูลิงคอดีลิงคอในจะมาดูเส้นมือบีนู่นดีจ้าจะมาดูเอากูเปลี่ยนเส้นอะไรบ้าง
แต่แกเนาะ MOU เนี่ยตั้วจ่าเลยลูกตมาริฮะตีหาวินตั้วจ่าล่ะบ่าだใบแม้โปไล่แต่คอมมูนิตี้ก็ตาวินอยู่หมู่ตาวินคันหมู่อาเน่นี่ล่ะจ้าสาจกกว่าซีเมนต์ไตลุ่ส่องนาမျိုးดิไม่ရှိล่ะจ้าအလုတ်သမားတွေဟာအခက်အခဲတွေဖြစ်ခဲ့ပါတယ်ထိုင်းနိုင်ငံထဲမှာမြန်မာလူသမား3000တဲ့မနေ့ရှိနေပြီး MOU နဲ့လာကြတဲ့အလုတ်သမားသိန်းကတန်းနဲ့ရှိပါတယ်ဒါပေမဲ့ကုမ္ပဏီတွေကစာချုပ်ပါစီကံအတိုင်းအလုတ်ယုံတွေကိုပို့မပေးတာကြောင့်အလုတ်နေရာလွဲမှုအလုတ်ရှင်တစ်ထည်မတူတာတွေနဲ့ဖမ်းဆီးခံရပါတယ်ကုမ္ပဏီတွေကထိုင်းဘက်ကလုပ်ငန်းရှင်တွေလိုအပ်တဲ့အလုတ်သမားတွေကိုပို့ပြီးတော့လူပိုတွေကိုခေါ်လာပြီးထိုင်းတွေကိုပို့နေကြတာပါအလုတ်သမားတဦးကိုကြက်ငွေ8သိန်းကနေ10သိန်းလောက်ထိတောင်းခံပြီးပို့နေတယ်လို့အလုတ်ကန်အခွင့်အလမ်းရဖို့အတွက်လာကြသူတွေဟာထိုင်းနိုင်ငံထဲမှာအလုတ်မရှိတဲ့ပြဿနာတွေကိုကြုံရတဲ့အခါမှာတော့တာဝန်ယူမှုတာဝန်ခံမှုတွေမရှိတာကြောင့်နောက်ဆုံးမှနေဆက်ကိုပြန်ဆင်းပြီးသူတို့ရဲ့နင့်နာကြီးတွေကိုရဖို့အတွက်ပြန်လည်တောင်းဆိုနေကြတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းသတင်းထောက်မအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ခဲ့တာပါအခုတော့ဒေတာတွင်သတင်းတစ်ပုဒ်ကိုနားဆင်ရပါမယ် ဟောင်ကောင်မှာဒီမိုကရေစီလိုလားသူတွေရဲ့ဆန္ဒပြပွဲတွေလာတဲ့ချီဖြစ်ပွားနေတာမှာတိတ်မကြခင်ကဆန္ဒပြလူငယ်တွေတည်ဆုံခဲ့ရပြီးနောက်မှာတော့ဒီသတင်းမှတ်ထဲဆန္ဒပြပွဲတွေဟာပုံစံတစ်တမျိုးနဲ့ပြောင်းလဲလာခဲ့ပြီးအကြမ်းဖက်မှုတွေရှိလာပါတယ်။ကိုပိုင်အိုချိုခွေဒစိတ်တပိုင်းရဟောင်ကောင်ကလာတဲ့ချီဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုမက်ခင်ဖြူထရေးကပြောပြပေးပါမယ်ခင်ဗျ။
ဟောင်ကောင်ကဆန္ဒပြပွဲတွေဟာဒီရက်ပိုင်းတွေမှာလူဝင်အားရနှဲသွားပုံရပေမဲ့လို့အကြမ်းဖက်တာတွေပါဝင်လာပြီးတူတင်ခံမလို့မရတဲ့အခြေအနေမျိုးတွေမကြာခဏတွေ့လာရပါတယ်။ရက်တက်ခွဲကလည်းဆန္ဒပြပွဲတွေကိုအရင်ထက်ပိုပြီးတော့ခက်မြန်မြန်ခက်တင်တင်နှိမ်နှင်းလာတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဆန္ဒပြចောင်းသားတဦးတေဆုံတဲ့အထိဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲတွေ၅လကျော်ကြာလာပြီမဲ့သူတို့ရဲ့နိုင်ငံရေးတောင်းဆိုချက်တွေကိုဟောင်ကောင်အာဏာပိုင်တွေကလက်ရောဖို့ညှဉ်းဆန်းနေဆဲဖြစ်ပါတယ်။
I'm making this statement clear and loud here. That will not happen.
တောင်းဆိုတဲ့အတိုင်းဖြစ်လာမှာမဟုတ်ဘူးဆိုတာကျမရှင်းရှင်းလင်းလင်းပြက်ပြက်သားသားပြောထားပြပါပြီလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ပြောသွားတာပါ။ဒီသတင်းပတ်ဆန္ဒပြပွဲတွေအတွင်းမှာတော့အမဂန်ဆန္ဒပြသူတွေကအစိုးရအဆောက်အဦတွေကိုဖျက်ဆီးတာတရုတ်ပြည်မှာကြီးအစိုးရလူလာတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေကိုတိုက်ခိုက်တာတွေပါရှိလာခဲ့ပါတယ်။တချို့ရက်ွက်တွေမှာဆနပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တရင်ဆိုင်မှုတွေကတိုက်ပွဲတစ်ခုလိုတောင်ဖြစ်လာနေတာပါ။နိုင်ငံတကာအာရုံစိုက်မှုရလာစေဖို့အတွက်ပုံမှုချမ်းတမ်းတဲ့နည်းတွေသုံးလှုပ်ရှားလာပုံရတယ်လို့တက်ကြွလှုပ်ရှားသူတို့ဖြစ်တဲ့ Edward Yu ကပြောပါတယ်
။ Right for such a small city trying to fight against an authoritarian regime.
အနာရှင်ဆွေရကိုစန့်ကျင်တော်လှန်နေတဲ့ဒီလိုမျိုးငယ်လေးတစ်ခုအတွက်နိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေလိုပါတယ်။ပြီးခဲ့တဲ့၄ရက်အတွင်းဆန္ဒပြပွဲတွေကိုကျင်းဆန္ဒပြသူတွေအနေနဲ့နိုင်ငံတကာရဲ့အာရုံစိုက်မှုတွေရဖို့ဂုဏ်သက်ပို့ပြီးပြင်းပြထန်ထန်တောင်းဆိုလှုပ်ရှားဖို့လိုတယ်ဆိုတာမျိုးယူဆလာမှုရပါတယ်
။အကြမ်းဖက်ဆန္ဒပြမှုတွေရှိလာတဲ့အချိန်အောင်ဆန္ဒပြသူတွေအပေါ်လူမှုရဲ့အားပေးထောက်ခံမှုကတော့အကောင်းနေဆဲပဲလို့လူမှုစစ်တမ်းတွေမှာဖော်ပြနေပါတယ်။ဒါပေမဲ့ဝေဖန်သူတွေကလည်းရှိပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ရာဇဝတ်မှုထောင်လိုင်းရေးဘျူရိုအကြီးအကဲဟောင်းစတီဗ်ဖီကာစ်ကအခုလိုဝေဖန်ပါတယ်
။ demanding five things or we will burn down your railway stations on a regular
တောင်းဆိုချက်၅ချက်ကိုလိုက်လျောမလားဒါမှမဟုတ်ယထာဘူတာယုံတွေကိုမီးရှို့ဖျက်ဆီးပြစ်မယ်ဆိုတာမျိုးလှုပ်တာကတော့ကမ္ဘာဘယ်နေရာဘယ်ဒီသမှာပဲဖြစ်ဖြစ်သာသာရရာအဆုံးသတ်ကင်တွင်နိုင်မဲ့အခြေအနေမျိုးမဟုတ်ပါဘူး
။ဒါပေမဲ့ငြင်းငြင်းတဲ့ဆန္ဒပြပွဲတွေကအလုံးမဖြစ်တော့ဘူးလို့ပြောနေတဲ့သူတွေကအများအပြားရှိနေတာပါ။တရုတ်ကွန်မြူနစ်ပါတီကဟောင်ကောင်ရေးမှာပိုးပြီးဆွတ်ဖက်လာနေတာကိုဒီအတိုင်းဘာမှမလုပ်ဘဲအလျှော့မပေးလိုက်ဖို့ဆန္ဒပြသူအများအပြားကဆုံးဖြတ်ထားကြပါတယ်။ဟောင်ကောင်ဆိုရဘက်ကလက်ရုံးမှုတစုံတရာမလုပ်ဘဲနေတာကအခြေအနေကိုပိုးပြီးဆိုးဝါးစေတာဖြစ်တယ်လို့ဥပဒေပြုလွှတ်တော်အမတ်ဟောင်းတို့ဖြစ်တဲ့အမ်မလီလောင်းကပြောပါတယ်
။ We are calling on everybody to calm down to
အားလုံးကိုထိမ့်ထိမ့်သိမ့်သိမ့်လောက်ကြဖို့ကျွန်မတိုက်တွန်းပါတယ်။ဒါပေမဲ့လက်ရှိတင်းမာမှုအခြေအနေရောကြဖို့ဆိုတာဟောင်ကောင်အစိုးရကလိုက်လျောမှုတချို့လုပ်ရပါလိမ့်မယ်။ဆန္ဒပြတဲ့သူတွေကိုကျွန်တော်တို့ကတော့ဘာမှလုပ်မပေးနိုင်ဘူး။ခင်ဗျားတို့အိမ်ပြန်ကြဆိုတာမျိုးသွားပြောလို့မရပါဘူး။ယူနေလား။လက်ရှိဖြစ်နေတဲ့အခြေအနေကိုလည်းကြည့်ပါအောင်။သူတို့ဘက်ကလိုက်လျောတုံ့ပြန်တာဘာမှမရှိပါဘူး
။လောလောဆယ်မှာတော့နှစ်ဖက်စလုံးမှာအကြမ်းဖက်တာတွေပိုးပြီးဆိုးလာနေပြီးတော့ပြည်လည်းမဲ့ပုံလည်းမထွေရသေးပါဘူးရှင်။
မကင်ပီတွေပြောပြသွားတာပါ VOA American အတန်ရဲ့မနက်ပိုင်းအစီအစဉ်တချို့ကိုပြောင်းလဲတင်ဆက်ထားတယ်ဆိုတော့ကိုလည်းသတ်တတ်ရှင်တွေကိုတည်ပြပြရစီအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင်းမတွေကိုမူလအပေါ်မပြတ်မအီတန်စင်ကကောက်နှုတ်တင်ပြပေးထားပါတယ်ခင်ဗျာ
ဂျူမာကုမ္ပဏီအဖွဲ့ပေါ်မှာရင်းနှီးမြှုပ်နှံမှုတိုးမြင့်လိုက်တဲ့ဖိလစ်ပိုင်ဘီလီယံနာအာယာလာဆိုတဲ့ကောင်းစဉ်နဲ့ပမဲလာအမ်ဘလာက Forbes.com မှာရေးထားတာကိုဖတ်ရပါတယ်ဖိလစ်ပိုင်ရဲ့အကြီးဆုံးကုမ္ပဏီကြီးဖြစ်တဲ့ Ayala Corporation ကစင်ကာပူမှာပုံတင် Yuma Strategic Holdings YSH ရှယ်ယာ20%ကနေငွေဝယ်လိုက်တဲ့အပြင်ရန်ကုန်မှာပုံတင် First Myanmar Investment FMI ရဲ့ရှယ်ယာ20%ကနေငွေကိုလည်းဝယ်လိုက်တယ်လို့ရေးသားထားပါတယ်။ Yuma နဲ့ FMI နှစ်ခုစလုံးကို Search Fund ကဦးဆောင်တာပါ။ဒေါ်လာ238သန်းရင်းနှီးမြှုပ်နှံလိုက်တဲ့အတွက် Ayala ဟာဒုတိယရှယ်ယာအများဆုံးကိုပိုင်ဆိုင်ထားတာဖြစ်သွားပြီးတော့မြန်မာနိုင်ငံတွင်းမှာပြည်ပကတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI အများဆုံးဖိလစ်ပိုင်ကုမ္ပဏီလည်းဖြစ်လာတယ်လို့យေတာထားပါတယ်။ရခိုင်ပြည်ခကြောင့်2019ကစပြီးတော့မြန်မာနိုင်ငံတွင်းမှာရင်းနှီးမြှုပ်နှံမှုတွေလျော့လာတယ်လို့လည်းយေတာထားပါတယ်။မြန်မာနိုင်ငံဟာအရှိတောင်အာရှမှာ GDP တိုးပွားမှုအမြင့်ဆုံးနိုင်ငံဖြစ်ပြီးတော့တစ်နှစ်ကို600ခန့်လုံးအထက်တိုးလာတဲ့ပုံမှာအာယာလာကစွန့်စားပြီးတော့ရင်းနှီးမြှုပ်နှံလိုက်တာဖြစ်တယ်လို့လည်းយေတာထားပါတယ်။ မြန်မာဟာနောက်အနှစ်30အနှစ်50အချိန်မှာပို့ပြီးတော့ခိုင်မာပို့ပြီးတော့ကျေဝတိုးတက်တဲ့နိုင်ငံတည်ကြပေါက်ဖြစ်မယ်လို့လဲ UMA Strategic ရဲ့အမှုဆောင်ညွှန်ကြားရေးမှူး Search Ban ရဲ့သား Melvin Pan က Forbes Asia ရဲ့တွေ့ဆုံမေးမြန်းချက်မှာပြောသွားတာကိုကိုးကားဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းမှာပြည်ပယင်းနှိမ့်နယ်မှုတွေကဒီလက်လောမှာတိုးလာတယ်လို့လဲဆိုပါတယ်2018အောက်တိုဘာလကနေ2019 January လကြားမှာမြန်မာစိုးရကခွင့်ပြုလိုက်တဲ့ပြည်ပကတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI ကဒေါ်လာ 1.5 ဘီလီယံထိတိုးလာတယ်လို့လည်းရေးသားထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်လုံးကတော့ဒေါ်လာ823သန်းပဲရှိခဲ့တဲ့အကြောင်း ANB အချက်လက်တွေကိုကိုးကားပြီးတော့ဖော်ပြထားတာပါ။ရှေ့တောင်အာရှမှာရှေ့ပြေးနေတဲ့ကုမ္ပဏီကြီးနှစ်ခုဖက်ဆက်အလုပ်လုပ်ကြတာဒါပထမဆုံးချိန်တော့မဟုတ်ပါဘူး။အယလာရဲ့စွမ်းအင်ကုမ္ပဏီတစ်ခုနဲ့ရိုးမားတို့ပေါင်းပြီးတော့ပြန်ပြည့်မယ်စွမ်းအင်စီမံကိန်းကိုဖက်ဆက်လုပ်ကင်ဖို့အော်တိုဘာလလောက်ကလည်းကြီးညာခဲ့တယ်လို့ရေးသားထားတာကိုဖတ်ရပါတယ်ရှင်။နိုင်ငံတကာရာဇဝတ်ခုံရုံးကတရားသူကြီးတွေကမြန်မာနိုင်ငံကရိုဟင်ဂျာပြည်သူနာနဲ့ပတ်သက်ပြီးတော့စစ်ဆေးဖို့ခွင့်ပြုလိုက်ပြီးဆိုတဲ့ကောင်းစင်နဲ့ Mike Gordon ရေးထားတာကို The Diplomat.com မှာဖတ်ရပါတယ်။ရိုဟင်ဂျာပြည်ပခနဲ့ပတ်သက်ပြီးတော့တရားရင်ဆိုင်မှုကိစ္စကိုဒီတင်းပတ်ထဲမှာနိုင်ငံတကာကပြန်ပြီးတော့စိတ်ဝင်စားလာတယ်လို့យေတာထားတာပါမြန်မာနိုင်ငံတွင်ရိုဟင်ဂျာမွတ်စလင်လူနည်းစုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတစ်ခုဆောင်ရွက်ဖို့ဆိုတဲ့အစိုးရရှိနေတဲ့တောင်းဆိုမှုကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC တရားသူကြီးတွေကနိုဝင်ဘာလ14ရက်နေ့မှာတည်ပြလိုက်တဲ့အကြောင်းយေတာထားပါတယ်တိုင်းမလဲ ICC မှာကိုပိုင်ရဲတပ်ဖွဲ့လည်းမရှိရကြောင်းတိုင်းပြည်တွေရဲ့သဘောတူညီချက်ရမှဖမ်းဆီးဖို့ဝရမ်းထုတ်နိုင်တာလို့យေတာထားပါတယ်။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်နေထဲမှာကျူးလွန်ထားတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့တရားစီရင်ဖို့ ICC ကတောင်းဆိုတာလို့យေတာထားတာပါ။ဒီပေါ်မှာမြန်မာဆွေရဘက်ကချက်ချင်းတရားဝင်တုံ့ပြန်ချက်တော့မရှိသေးဘူးလို့យေတာထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာနိုင်ငံတွင်းကနေနှင်ထုတ်တဲ့ရာဇဝတ်မှုနဲ့ရိန်ဂျာအတိုင်းဝိုင်းပေါ်မှာလူမျိုးရေးနဲ့ဘာသာကြားဖြစ်နေလို့ကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတစ်ခုလှုပ်ဆောင်ဖို့အစိုးရရှိနေဖာတူဘန်ဆူဒါရဲ့တောင်းဆိုချက်ကို ICC တရားသူကြီးတွေကစစ်ဆေးခဲ့လို့ရေးသားထားပါတယ်။ရိန်ဂျာရေးနဲ့ဆက်ဆက်နေတဲ့ဘင်္ဂလားဒေ့ရှ်အပါအဝင်တခြားအဖွဲ့ဝင်နိုင်ငံတွေထဲမှာအရင်တုန်းကကျူးလွန်ထားတဲ့ရာဇဝတ်မှုတွေနဲ့နောက်နောက်ကမှကျူးလွန်နိုင်ွယ်ရှိတဲ့ဘယ်ရာဇဝတ်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးနိုင်တယ်လို့တရားသူကြီးကပြောတဲ့အကြောင်းကိုကဖော်ပြထားပါတယ်။ ICC အစိုးရရှိနေတွေတရားဝင်စုံစမ်းစစ်ဆေးမှုလှုပ်ဆောင်နိုင်ဖို့အခရာကျတဲ့အထောက်အထားတွေကိုဒီစုံစမ်းစစ်ဆေးမှုကနေရှာတွေ့နိုင်မယ်လို့យေတာထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်။ဒေါ်ရရှင်များရှင်။ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွတ်ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းသက်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလား။နိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
VOA American တရားတိုက်ရိုက်လေလိုက်အစီအစဉ်ကိုအင်ကာနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ချိန်ထုတ်လည်ပေးနေကြဖြစ်ပါတယ်တိုက်ရိုက်လေလိုက်ဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးပါလို့တခါတည်းဖိတ်ခေါ်ပါရစေမကြခင်ထုတ်လည်မဲ့ဒုတိယနိုင်ရီဝက်စာအစီအစဉ်တွေကိုလိုင်းတိုမီတာ32-40-48တို့အပြင်လိုင်းလက်မီတာ190kHz 1500တို့ကလည်းတိုးချဲ့နှาศင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32-40-48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19-25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19-25-32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တဲ့ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အသံကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်သွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3040 48တို့အပြင်လိုင်းလံ meter 190 kHz 1509ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာသုတဆုံလင် American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာအရာဝတီမြေကြီးကြောင့်မြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုပိုသိနိုင်မလားဆိုတာကိုအခုလို့ကြားကြရမှာဖြစ်ပါတယ်
ဂျပန်နိုင်ငံမှာရှိတဲ့ကမ္ဘာကျော်သုတေသီတယောက်ကအာရှတိုက်ကြီးတစ်ခုလုံးမှာရှိတဲ့ Delta တွေအားလုံးကိုသုတေသန project ကြီးနဲ့လုပ်နေသုတေသီနဲ့တွေ့ဆုံခွင့်ရပြီးတော့သူကနေမှာမြန်မာနိုင်ငံသားမှလည်းသိရောဒီအရာဝတီမြေကြီးရဲ့သုတေသနလုပ်ငန်းကဘယ်လိုမှမလုပ်နိုင်ပြီတဲ့
ဂျပန်အန်ဝါဘူမီသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူနဲ့ဆွေးနွေးချက်ဒုတိယပိုင်းကိုမကြာခင်နားဆင်ကြပါမယ်ဒီလိုအစီအစဉ်တွေကအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်နိုင်ငံရဲ့အရေးကြီးတဲ့ဥဆောင်မှုခန်းကဏ္ဍတွေမှာအမျိုးသမီးတွေပါဝင်နိုင်ဖို့ဆိုရင်သူတို့ရဲ့ဥဆောင်နိုင်မှုစွမ်းရည်နဲ့ကိုယ်ရည်ကိုယ်သွေးကိုမြင့်တင်ပေးဖို့အရေးကြီးတယ်လို့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးစတဲ့နေရာတွေမှာအမျိုးသမီးတွေရဲ့ခန်းကဏ္ဍတွေကိုပါထက်သင်စဉ်းစားပေးဖို့အရေးကြီးတယ်လို့အမျိုးသမီးခွင့်ရေးလှုပ်ရှားမှု Triangle Women ကို2002မက်ခင်လေးကပြောပါတယ်အမျိုးသမီးတွေကောင်းဆောင်မှုအခန်းကဏ္ဍအရေးပါပုံတွေအကြောင်း American ပြည်ထောင်စုမှာနိုင်ငံတကာဥဆောင်မှုတင်နန်းတက်ခဲ့ဖို့သူမက်ခင်လေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ဆူမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
မက်ကင်လေးကိုအဓိကမေးချင်တဲ့ဟာကတော့ဒီမြန်မာနိုင်ငံမှာပေါ့နော်အမျိုးသမီးတွေကဥဆောင်မှုအခန်းကဏ္ဍတွေနောက်ပြီးတော့နိုင်ငံအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်တဲ့နေရာယာတုတာဝန်တွေမှာပေါ့နော်ဘလောက်ထိအတိုင်းအတာအထိမှာပါဝင်ပတ်သက်မှုပါဝင်တာဝန်ယူနိုင်မှုတွေရှိနေတယ်ဆိုတာကိုမြင်ရပါလေရှင
်အဲတော့ဒီမှာအဲ့ဒါကိုပြောမယ်ဆိုရင်တော့ဟိုအစိုးရတက်တန်းနေနဲ့ပဲနိုင်ရှင်ပြီးပြောရမှာပေါ့နော်အရင်အစိုးရအခုအစိုးရဆိုတဲ့ဟာမျိုးနဲ့ပဲနိုင်ရှင်ပြောမယ်ဆိုရင်တော့ဒီတော့ကအစိုးရလက်ထက်ပဲဆိုင်ရင်တော့အခုဒီဘက်ပိုင်းမှာတော့ပို့ပြီးတော့ဟိုခေါင်းဆောင်မှုနေရာမှာဟိုထူးထူးခြားခြားနဲ့လှုပ်ဆောင်နိုင်တဲ့အမျိုးသမီးတွေအရင်ကထက်ပို့ပြီးတော့ဟိုရှိလာတယ်လို့ပြောလို့ရတယ်။နောက်အမျိုးသမီးတွေကပို့ပြီးတက်တက်ကြွကြွနဲ့ဒီခေါင်းဆောင်မှုနေရာတွေမှာပို့ပွားဝင်ရမယ်ဆိုတော့လေပို့တိလာတယ်လို့တော့မြင်ရပါတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရတက်တန်းနဲ့ဘာလို့နှိုင်းချင်ပြောရလဲဆိုတော့ဒီအစိုးရတာဝန်ရှိတဲ့သူတွေရဲ့ဒီအမျိုးသမီးတွေအတွက်အစိုးရတာဝန်ရှိတဲ့သူတွေရဲ့မူဝါဒတွေစီမံကိန်းတွေသူတို့ကိုနှိုက်ဒီကဒီခေါင်းဆောင်ပိုင်းမှာပါတဲ့အမျိုးသမီးတွေရဲ့လုံဆောင်နိုင်မှုပေါ်ကြည့်ပြီးတော့တန်းပြီးမှရှိတဲ့သူတွေကလည်းပို့ပြီးတော့ဒါကိုအတူပြီးတော့လုပ်ကြတာဖြစ်တဲ့အတွက်တော့စမ်းစစ်ကြည့်ဦးဆောင်တဲ့ခင်မှာတော့အရင်ကတည်းကပို့ပြီးတော့ဟိုပါဝင်လာမှုပြများလာတယ်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ရှင်အဲ့တော့အုတ်ချုပ်ရေးပိုင်းဆိုင်ရာနောက်ပြီးတော့ဒီဥပဒေပြုရေးလွှတ်တော်ပိုင်းဆိုင်ရာနောက်ပြီးတော့ဒီမြို့နယ်အဆင့်တိုင်းအဆင့်အခြေခံအဆင့်အုတ်ချုပ်ရေးအခန်းကဏ္ဍတွေမှာအမျိုးသမီးတွေရဲ့ခေါင်းဆောင်ပါဝင်မှုကရောကျေနပ်ရလောက်တဲ့အနေအထားတိရှိနေပြီလားဒီအရေးအတွက်အတိုင်းအတာနဲ့ရှင်းလိုက်မယ်ဆိုလို့ရှင်ရောဘလောက်ထိအတိုင်းအတာထိမှပါဝင်မှုတွေရှိနေပါပြီလဲရှင
်ကျွန်တော်တို့အရေးအတွက်နဲ့လက်ကင်ခွင့်ရနိုင်တဲ့ဆန်းဆန်းစပြနိုင်တဲ့အနေအထားဆိုပြီးဒီမှာနှစ်ပိုင်းပြောချင်ပါတယ်အရေးအတွက်ပိုင်းမှာလည်းကျွန်တော်တို့ကမြန်မာပြည်လူကြီးရဲ့90ရာခိုင်နှုန်းကျော်ရှိတဲ့လူသားတွေထဲလူကြီးပိုများတယ်ဒါပေမဲ့လွတ်တော်ထဲမှာက100ရာခိုင်နှုန်းကျော်ပဲရှိတယ်နောက်ဆုံးအနေဆုံးဆိုရင်ကျွန်တော်တို့ရက်ကြီးအုပ်ချုပ်မှုရေးမှုကိုကြည့်ပါရက်ကြီးအုပ်ချုပ်မှုဆိုရင်လည်းလူကြီးပါဝင်နိုင်မှုကရက်ွက်ကြီးရပေါင်း16,000ကျော်မှာမှလူကြီးတွေကရာခိုင်နှုန်းနဲ့ရှိတယ်ဆိုတော့ပြောရရင်တော့အရန်နည်းနေသေးတယ်လို့ပြောလို့ရတယ်ဟုတ်ပြီအဲ့နည်းတဲ့ထဲမှာခြေပေါ်အောင်ကန်ခွင့်အချမ်းသာပြခွင့်ကိုဘယ်လောက်ရပါလဲကြံစဉ်းစားကြည့်နေအဲ့ဒီမှာလည်းခတ်ပြီးတော့ပုံနှဲတာကိုစိတ်မကောင်းစရာတွေ့ရပါတယ်ဆိုတော့အားရလောက်တဲ့အနေအထားမရှိဘူးသူတို့ကမလုံနိုင်လို့အချမ်းသာပြခွင့်မရတာမဟုတ်ပဲအခြေအနေတွေဖန်တီးမှုတွေနဲ့အနေအထားတွေအချင်းချင်းတွေကြောင့်သူတို့ဟာအချမ်းသာပြခွင့်မှလည်းအားနေပြီးတာကိုစိတ်မကောင်းစရာတွေ့ရပါတယ်
ဟုတ်ကဲ့ရှင်အဲ့တော့အမျိုးသမီးတွေဘက်ကရောဒီလိုမျိုးနေရာတွေမှာတာဝန်ထမ်းဆောင်နိုင်ခွင့်ရဖို့အတွက်ကိုယ့်ဘက်ကနေဘာတွေများပြင်ဆင်ထားဖို့လိုမလဲနောက်ပြီးတော့ကိုကိုယ်တိုင်ပေါ့နော်ဒီလိုအခွင့်အလမ်းတွေရလာအောင်ဘယ်လိုဖန်တီးလှုပ်ဆောင်မှုတွေလုပ်ဖို့တင့်တယ်လို့ရောထင်မြင်ယူဆမိပါလဲရှင်
အဲ့ဒါကတော့ဘာလို့မဆိုပါပဲကျွန်တော်တို့ကအမီးသမီးပဲဖြစ်ဖြစ်အမီးသားပဲဖြစ်ဖြစ်နေရာတစ်ခုမှာတကယ်ကိုမှထူးထူးချွန်ချွန်နဲ့အောင်မြင်အောင်ဆောင်ဆောင်မှုဆိုရင်စီးပွားရေးလုပ်ငန်းပဲကြည့်ကြည့်စူးစမ်းအားထုတ်မှုမရှိနော်လေးလာမှုမရှိတဲ့နဲ့တော့လုပ်လို့မရပါဘူးအမီးသားဖြစ်ဖြစ်အမီးသမီးဖြစ်ဖြစ်ပါအဲ့တော့အထူးသဖြင့်အမီးသမီးတွေကတော့ပိုလိုအပ်တာပေါ့ဘာလို့ပိုလိုအပ်လဲဆိုရင်ကျွန်တော်တို့ရဲ့ငင်းမှုဒိလေထုံးချံနေအရာကိုအမီးသမီးတွေဟာခေါင်းဆောင်နိုင်တဲ့အစွမ်းစားရှိရင်းဆိုတဲ့ဟာကိုအားပေးတဲ့ပညာရေးစနစ်နဲ့ကျွန်တော်တို့မကြီးကျင်းခဲ့ရတဲ့အတွက်အမီးသမီးတွေကိုယ်နဲ့ကိုယ်ကကိုယုံကြည်မှုတွေနည်းတယ်တကယ်တော့သူတို့မှာပင်ကိုအိုအစမ်းစားမရှိအောင်ဟုတ်ဘူးဒါပေမဲ့ယုံကြည်မှုတွေအားနည်းတယ်အဲ့ဒီယုံကြည်မှုတွေညှင့်တင်ဖို့အတွက်ဆိုရင်တော့လေးလာအားထုတ်မှုတွေလုပ်ရပါမယ်ဒီခေတ်မှာတော့အကောင်းဆုံးတစ်ခုကတော့နိုင်ငံရဲ့အမိသားဖွင့်လာတဲ့အတွက်ကျွန်တော်တို့အသိဉာဏ်ဆောင်မှုတင်တဲ့ဘာတင်တဲ့ညာတင်တဲ့ဆိုတဲ့ capacity building လို့လည်းပြောကြတယ်စမ်းဆောင်ရေးညှင့်တင်တဲ့ဟိုယုံကြည်မှုညှင့်တင်တဲ့တင်တယ်ဒီလိုတင်တန်းပေါင်းများစွာရှိတဲ့အတွက်ဒါတွေကိုလည်းဒီချိန်မှာလေးလာတင်ယူတင်တာတွေလုပ်တင်တယ်ဒါပေမဲ့တင်တန်းတက်ရုံနဲ့တော့ကျွန်တော်တို့ကအလူလူဒီနေရာတင်နေရာကိုအလူလူရောက်သွားမှလည်းမဟုတ်ဘူးအဲ့ဒီနေရာကိုရောက်သွားရင်လည်းအလူလူအောင်မြင်မှုတွေတည်းရဲ့ဟိုရသွားမှာတော့မဟုတ်ဘူးသူ့ရဲ့ပင်ကိုယ်ဆိုင်သူ့ရဲ့ကြိုးစားအားထုတ်မှုလေးလာမှုဒီလုပ်ငန်းပေါ်မှာယုံကြည်မှုဆိုတဲ့ဟာကိုပေါင်းလိုက်တော့မှလည်းဒီနေရာတစ်ခုမှာသူကပိုအောင်မြင်အောင်ဖြည့်ဆည်းစီကြကြံ့နိုင်တယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်
အမျိုးသမီးတွေအထူးသဖြင့်ဒီပေါ့နော်အရက်ဖက်အဖွဲ့အစည်းတွေရဲ့နောက်ပြီးတော့အမျိုးသမီးရေးဆောင်ရွက်နေတဲ့ပုံကိုယ်တွေရဲ့ဝိုင်းပြီးတော့မှပံ့ပိုးကူညီမှုအားကလည်းလိုအပ်တာမျိုးတွေလည်းရှိတော့အဲ့ဒီဘက်မှာအစိုးရဘက်ကအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်ဘလောက်ထိမှပံ့ပိုးကူညီမှုတွေနောက်ပြီးတော့ပံ့ပိုးဆောင်ရွက်ပေးမှုတွေလိုအပ်တယ်လို့ရောအမှမြင်မိပါလဲရှင
်အစိုးရကတော့အဓိကပိုအရေးကြီးတယ်လို့ကျွန်မမြင်ပါတယ်ဘာလို့လဲဆိုတော့အစိုးရကကျွန်တော်အရက်ဖက်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်တာကတော့ချောင်းပေါ့အရင်ဆုံးတော့သူတို့မှာမူဝါဒတွေအားကောင်းတဲ့နော်ဆက်မြစ်ပြီးပံ့ပိုးမှုတွေအစိုးရကလုပ်ပေးရမှာပါကျွန်တော်တို့ဒီမာဂျူဝါစီမံကိန်းတွေကိုလည်းလက်တွေ့အကောင့်ထဲပုံမှုတွေကိုသူကတိတိကျကျအစိုးရကတောင်းရှိတဲ့တူရလုပ်ဆောင်ရမှာဖြစ်တယ်အခုကလုပ်ဆောင်တဲ့အခါမှာလေသူတို့အစိုးရနဲ့ပဲလုပ်ဆောင်နိုင်မှုကဟိုအကန့်အသတ်ရှိမှာဖြစ်တဲ့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေအစိုးရမှုတဲ့နိုင်ငံတကာလာတဲ့ဖွဲ့စည်းတွေဒီလိုဖွဲ့စည်းတွေကနေပြီးတော့ကျွန်တော်တို့ကနှီးပညာအကူအညီတွေအခြားသောဟိုအထောက်ပံ့နေအခြားသောအထောက်ပံ့ဆိုရင်ဟိုမြေကြီးတွေမကျဲပါဘူးကျွန်တော်တို့ဒီမဖွံ့ဖြိုးတဲ့တကယ်ကိုမှအထူးကျန်နေတဲ့နိုင်ငံတစ်ခုကလူတွေဟာနိုင်ငံတကာနဲ့ကင်းဝေးခဲ့တယ်အဲ့ဒီအတွက်နိုင်ငံတကာရဲ့ဘာတွေဖြစ်နေလဲသူတို့ရှိမှာဘောဘာတွေကိုကောင်းပြီးတော့ဘာတွေကတော့လေးလာတင်တယ်ဘယ်ဟာတွေတော့တင်ငန်းစာယူတင်တယ်ဆိုတဲ့ဟာမျိုးဖြစ်နိုင်အောင်အတွက်နိုင်ငံတကာမှာလေးလာမှုတွေတင်ယူမှုတွေဒါမျိုးတွေကိုနိုင်ငံတကာမှာရှိတဲ့ agency တွေနဲ့အထောက်ပံ့ပေးနိုင်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မှတာလေကျွန်တော်တို့အောင်အောင်မြင်မြင်နဲ့အမြန်ဆုံးပေါ့နော်မိကြနေရနေပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုရောက်မယ်လို့မြင်ပါတယ်
လူမှုအတိုင်းဝိုင်းနဲ့ဒီပတ်ဝန်းကျင်မှာရောဒီမျိုးသမီးတွေဟာမျိုးသားတွေနဲ့တန်းတူလုပ်ပိုင်ခွင့်လုပ်နိုင်စွမ်းရှိတယ်ဆိုတဲ့အနေအထားတစ်ခုထိရောက်လာအောင်ရောဒီအခုလက်ရှိကျမတို့ရဲ့မြန်မာလူမှုအတိုင်းဝိုင်းမှာရောအဆင်သင့်ဖြစ်နေပြီလားနောက်တကယ်လို့မဖြစ်သေးဘူးဆိုလို့ရှိရင်လည်းဒါတွေအတွက်ကိုဘာတွေများပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုမယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒီလူမှုအတိုင်းဝိုင်းကအမျိုးသမီးတွေရဲ့အဆန်းအစအကိုယုံကြည်မှုရှိသလားမရှိသလားဆိုတော့ကျမတို့ကနှစ်ပိုင်းခွဲပြောရမယ်ပေါ့မျိုးနော်မျိုးဆိုတာပညာတတ်လူရန်စားတွေအများကြီးရှိတဲ့ဖွံ့ဖြိုးတိုးတက်ပြီးတဲ့နေရာပိုင်းကလူတွေကတော့အတိုင်းအတာတစ်ခုထိအမျိုးသမီးတွေပေါ်မှာလက်ခံယုံကြည်ပြီးတော့ပေါ့နော်ဥပမာအပြင်ရကပွဲတွေမှာပဲဖြစ်ဖြစ်အခုရက်ကြီးပဲဖြစ်ဖြစ်စီပင်မဲဖြစ်ဖြစ်ပေါ့အမျိုးသမီးတွေပါမယ်ဆိုရင်ပို့ပြီးတော့အားပေးပြီးတော့ထောက်ခံကူညီပေးတဲ့အနေအထားမျိုးတွေရှိတယ်။အဲဒါပေမဲ့မဖွံ့ဖြိုးသေးတဲ့နေရာတွေဟာကျေးလက်ကျွန်တော်တို့နိုင်ငံမှာကျေးလက်မှာနေထိုင်နေတဲ့အများစုဖြစ်တော့ဒီနေရာမှာတော့ဒီကျွန်တော်တို့ရဲ့ရင်းချေးမှုဒလေထုံးချံဆိုတဲ့စံတန်မုန်းရင်းနဲ့ကြည့်လို့ရှိရဲဟိုကျွန်တော်တို့ရဲ့လူမျိုးမှုတောင်ဝင်းချင်းကတော့အများကြီးကျမတို့ပြည်ပင်ကြောင်းလက်ရှိတွေလောက်အောင်မယ်လို့ကျမတို့မြင်နေအဲ့ဒါကလည်းကျမတို့ရဲ့ပညာရေးကအရင်အရေးကြီးပါတယ်ပညာရေးကကျမတို့သင်္ကုတ်ထဏာပြီးတော့ချက်စီးထဏာရတာဖြစ်ပေါင်းများစွာဆိုတော့ဒီပညာရေးကကြီးလာတဲ့သူတွေဟာမှန်မှန်ဝေဖန်ပိုင်းခြားနိုင်ခွင့်အဲ့ဒီအတွက်တော့ကျမတို့အများကြီးအချိန်ယူရမယ်အဲ့လိုအချိန်ယူရဆိုတဲ့နေရာမှာလည်းအခုလိုမျိုးမီဒီယာတွေရဲ့အခန်းကဏ္ဍအသိပညာပေးတဲ့အခန်းကဏ္ဍတွေရင်းရုပ်ရှင်ပညာရှင်တွေရဲ့အခန်းကဏ္ဍတွေကနေပြီးတော့ကျမတို့ဘက်ပေါင်းသူတွေရဲ့အမြင်တွေကိုဖွင့်ပေးဖို့လိုမယ်လို့တော့ကျမထင်ပါတယ
်ဟုတ်ကဲ့ရှင်နိုင်ငံတကာမှာဆိုလို့ရှိရင်လည်းအထူးသဖြင့်မျိုးဆက်တစ်အမျိုးသမီးငယ်လေးတွေပေါ့နော်နိုင်ငံရေးငြိမ်းချမ်းရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုကိစ္စမျိုးတွေမှာသူတို့ရှေ့တန်းကနေဥဆောင်ပြီးတော့မှသူတို့ဆွမ်းဆွတ်တမန်ဆောင်ရွက်တဲ့အခါမှာအထူးသဖြင့်မျိုးသမီးငယ်လေးတွေဥဆောင်ပြီးဆောင်ရွက်တာမျိုးဆိုလို့ရှိရင်ပို့ပြီးတော့မှဒီခွန်တိုက်အားတိုက်နဲ့နောက်ကနေပြီးတော့လည်းပံ့ပိုးကူညီမှုတွေလည်းရှိတော့မြန်မာနိုင်ငံမှာရောဒီလိုမျိုးဆွမ်းဆွတ်တမန်ဆောင်ရွက်နိုင်တဲ့မျိုးဆက်တစ်မျိုးသမီးလူငယ်လေးတွေသူတို့ပို့ပြီးတော့မှလို့ လုတ်ချင်တဲ့စိတ်ပိုဖြစ်လာနိုင်အောင်ပို့ပြီးတော့မှစွမ်းဆောင်နိုင်တဲ့ခေါင်းဆောင်မှုတွေပေးနိုင်အောင်ပေါ့နော်မက်ခင်လေးလိုမျိုးသမီးအခွင့်အရေးလှုပ်ရှားမှုမှာဥဆောင်နေသူတယောက်အနေနဲ့ဘလို့များအားပေးစကားပြောချင်တာရှိပါလဲဘလို့သတင်းစကားပါချင်တာရှိပါလဲရှင
်ဟုတ်ကဲ့ပါပထမဆုံးအနေနဲ့တော့တရုတ်နိုင်ငံမှာလည်းနိုင်ငံရဲ့အခြေအနေအနေထားရတာကုလနိုင်ငံနိုင်ငံတကာမှာအခုလိုဆိုရင်ဒီကျွန်တော်တို့ရာတိကြီးဆိုင်ရာလုပ်တဲ့ဂရီတာလေးလို့ပေါ့နော်16နှစ်အမျိုးသမီးတယောက်လို့ဒီကဘာကျော်တောင်းအောင်ကြည့်ဟိုမရှိသေးပေမဲ့အဆင်အလာရပေါ့နော်အများကြီးရှိပါတယ်ဒါပေမဲ့သူ့ရဲ့နာမည်တွေသူတို့မှတ်တမ်းတင်နိုင်မှုတွေကတော့အားနည်းခဲ့တဲ့အတွက်ကျွန်တော်တို့အခုလိုပြောဆိုရင်တော့ပြောရတာခက်တာပေါ့ဒါပေမဲ့အဲ့ဒီအမျိုးသမီးငယ်တွေကိုမြေတောင်ပြောက်ပြီးတော့ဒီကနေပြီးတော့ဒီတိုင်းဝိုင်းကသူ့ရဲ့တာဝန်ရှင်ကအစိုးရတာဝန်ရှိတဲ့သူတွေကနေပြီးအတိအကျပြုပြီးသူ့ရဲ့လုံဆောင်မှုတွေပို့ပြီးတော့ဆန်းဆန်းတမန်လုံဆောင်နေတော့ပံ့ပိုးကူညီမှုတွေကအားနည်းနေလို့ကျွန်တော်တို့ထင်တယ်လို့မထွက်လာဘူးလို့ထင်တယ်အဲ့တော့အဲ့လိုတမီးငယ်တွေအမျိုးသမီးငယ်တွေကိုကျွန်မအားပေးချင်တာကတော့ကိုယုံကြည်တဲ့အလုပ်ကိုတစိုက်နှစ်နှစ်လုပ်ပါလေ့လာတင်ခြင်းနဲ့ကိစ္စကိုလည်းကျွန်တော်တို့အားဆိုင်ပြီးတော့လေ့လာပါကိုကိုကိုလည်းမညာနဲ့ပါနဲ့မညာလည်းမညာပါနဲ့ပေါ့နော်ဒီစိုက်နှမတ်ပါတနည်းမှာတော့ကိုယ့်ရဲ့လုံဆောင်အလုံးကအတိမတ်ပြူပါပါလို့ကျွန်တော်ကတော့အားပေးစကားပြောချင်ပါတယ် Cause it only serves to make me more determined to
achieve my final goal and I must move တင်ဆက်ပေးတဲ့မြို့သူပြည်ကဏ္ဍကိုနားဆင်ခဲ့ရတာပါမြို့သူပြည်ကဏ္ဍကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လင်းပေးပြီးစနေမနေ့ခင်းမှာနောက်တစ်ချိန်ပြန်ပြီးနာဆင်နိုင်ပါတယ်အခုဒေါကင်ဆိုးဝင်းစီစဉ်တင်ဆက်ပေးမယ်သုဒ္ဓဆုံလင်းအမေရိကန်တခွင်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
American ပြောင်းစုမှာပြောတယ်အင်္ဂလိပ်စကားပြောအသုံးနှုန်းတချို့ကိုဒီတစ်ပတ်ဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင်
အင်္ဂလိပ်စကားပြောတာချင်းတူပေမဲ့အသုံးအနှုန်းတွေကမတူဘူးနော်
။ကဲသူတို့ပြောတာလေးနားထောင်ကြည့်မယ်နော်
။ For instance, Americans put babies to sleep in a crib. The British call the same kind of bed a cot.
ကလေးတွေကိုသိတဲ့ပကက်လိုဂရင်အသေးလေးတွေကို American တွေက crib လို့ခေါ်တယ်။စာလုံးပေါင်းကတော့ CRIB crib နော်။အဲ့ဒီကလေးဂရင်အသေးလေးကိုပဲ British နိုင်ငံမှာကြတော့ COT cot လို့ခေါ်တယ်။ America မှာကြတော့COT cot ဆိုတာက canvas space အနေနဲ့လှုပ်ထားတဲ့ခောက်ကရင်အပေါ်စားလေးကိုခေါ်တာညညလဲသိမှာပေါ့နော် camp cot ဆိုတာလေပျော်ပွဲစားထွက်တဲ့အခါတော်ရဲမှာဟိုကလေးတွေစခန်းချတဲ့အခါမှာသုံးတဲ့ကရင်အပေါ်စားပေါ့နော် camp cot ဆိုတာလေနောက်တစ်ခုကဒီအမေရိကမှာအခမဲ့ပညာသင်လို့ရတဲ့အစိုးရအကြောင်းတွေကို public school လို့ခေါ်တယ်ဗြိတိန်မှာကြတော့ public school ဆိုတဲ့သဘောကပုဂ္ဂလိကပိုင်းအကြောင်းတဲ့အသုံးလုံးကွဲတာကတော့အသေးအဖွဲတွေကအစားပေါ့နော်ဥမာရေအိမ်သွားမယ်ဆိုလို့ရှိရင်ဗြိတိန်နိုင်ငံမှာ toilet လို့ပြောကြတာပေါ့နော် toilet toilet လို့ပြောကြတယ်ဒီမှာကတော့ restroom လို့ရေးတယ် rest room restroom လို့ခေါ်ကြတယ်လေ toilet လို့လူကြားထဲမှာပြောရင်ရိုက်နေတဲ့ americans ကပြောနေရင်ကျင်းမှုကိုလေ့လာလို့ရအောင်စာအုပ်ကိုပြုစုထားတဲ့စာရေးဆရာမ delery johnston ကသူ့ရဲ့အတွေ့အကြုံကိုအခြေခံပြီးတော့အခုလိုပြောတယ်ညညရေး
A lot of the grammar is slightly different, so you would have things in British English that perhaps you wouldn't want an American child to learn because it might sound slightly incorrect. You know, like you wouldn't say, I haven't got any more. You know, you'd rather an American kid would learn to say, I don't have any more.
ဒါကသုံးနှုန်းတွေရတဲ့မဆိုးတလောက်ကွဲလိုက်တာကြီးအများကြီးရှိပါတယ်တဲ့ဒါကအရင်မှားတယ်လို့ယူဆရတဲ့အသုံးနှုန်းတွေကို American ကလေးတွေကိုမသိယူစေချင်တာဖြစ်ကောင်းဖြစ်မှာပါတဲ့ဥပမာ I haven't got any more.ငါမှနောက်ထပ်ဘာမှမရှိတော့ပါဘူးဆိုတဲ့စကားကို I don't have any more လို့ American ကလေးတွေကိုသင်ပေးချင်တာမျိုးလို့ပေါ့လို့ရှင်းပြသွားတာလေ
အင်္ဂလန်ကလာတဲ့ခီးတွေတွေလေရင်ကွင်းကထွက်တာနဲ့တချို့အခေါ်ဝေါ်တွေကိုပြောင်းပြစ်ရမှာပေါ့နော
်ဟုတ်တယ်ညညကြီးဒီမှာက bus ကားတွေကို bus လို့ပဲခေါ်တာပေါ့နော်ဗြိတိန်မှာကြတော့ coach 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 လို့ခေါ်တာလေအမေရိကမြေအောက်ရထားတွေကိုမြို့လိုက်အခေါ်ဝေါ်တွေကွဲတယ်ဥပမာနယူးယောက်မြို့မှာဆိုရင် subway လို့ခေါ်တယ်ဝါရှင်တန် DC မှာဆိုရင်တော့ metro လို့ခေါ်တာပေါ့နော်ဗြိတိန်နိုင်ငံလန်ဒန်မြို့မှာကြတော့ tube tube လို့ခေါ်တယ်လေ
ဟုတ်တယ်အန်ဒီရေဒီမှာကကွန်တင်ကားကို truck လို့ခေါ်တယ်လေအင်္ဂလန်မှာတော့ lorry တဲ့ဒါကြောင့်မြန်မာပြည်မှာလည်း lorry ကားကြီးတွေလို့ခေါ်တာပေါ့
ကဲ VOA English ပိုင်းအစီအစဉ်ကနမူနာလေးတွေထပ်နားထောင်ကြည့်အောင်နော်
Like, for example, jumper, which in England is the most common thing to call a sweater.
And whereas here it's a dress.
And a jumper here is a dress, yes.
American, we got J-U-M-P-E-R, jumper, look for it. A bonnet out the set, whistle, we have to get a jumper, look for it. ब्रिटेन मा जा रो जंपर सोरा गा गौसो स्वेटर इनी को खोरा रे
BOOT boot सोरे अतों नों गा ले अटो ले क्वे रे नो
एरी BOOTS boot सोरे सगा गा ले दिलो सी रे ले सलोन सीडन गा बो नो एरी गा ये नौ गा पिसी टिन ने निया को ब्रिटेन नैंगा मा गा boot लो खो रे दी अमेरिका मा जा रो boot लो मखो ट्रंक लो खो रे बो नो TRUNK ट्रंक लो खो रे इंग्लैंड मा गा boot से सोरा सी रे ले ကားနောက်ကပစ္စည်းထည့်တဲ့နေရာမှာတပတ်ကြီးအသုံးလို့တဲ့ပစ္စည်းတွေကိုထည့်ပြီးတော့ရောင်းရတာလေ
ဒီမှာရတ်ဈေးလို့ခေါ်တဲ့နွေရာသီဈေးရောင်းပွဲတွေလို့ပေါ့နော်ကို့ channel မှာကို့အိမ်ရှိမှာဇပွဲတွေခင်းပြီးအသုံးမလို့တော့တဲ့တပတ်ကြီးပစ္စည်းအကောင်လေးတွေကိုရှောက်ကြည့်ရတာညူညူတော့တိတ်ကြိုက်တာပဲတခါတလေကိုလိုချင်တဲ့ပစ္စည်းခက်လက်လက်လေးတွေကိုဈေးပေါ်ပေါ်နဲ့အလကားလိုလိုရတတ်တယ်လေ
ပြောပြရရင်တော့ boot ဆိုတာကဒီမှာဖနက်ပေါ့နော်လက်ရှိ rubber ဖနက်ကို boot လို့ခေါ်တာပေါ့နော်ဗြိတိန်မှာကြတော့ဘုဖနက်အရှိကြီးတွေကို Wellies လို့ခေါ်တယ်တဲ့ WELLIES Wellies လို့ခေါ်တယ်တဲ့ဆိုင်းဆရာမ Delery Johnson ပြောတာကိုဆက်ပြီးနားထောင်အောင်နော
် Pants in England is always referring to underwear.
So here it's that would be underpants.
Right,
we would say underpants.
Underpants or underwear or boxers or whatever.
England မှာ pants 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 ဆိုတာကအောက်ခံပေါင်းယူကိုခေါ်တာတဲ့ဒီမှာတော့underwear UNDERWEAR underwear BOSER boxer လို့လည်းခေါ်ကြတယ်လေ
You know if you go shopping for example you don't really want to take a trolley which is what Americans ride around on the street like say in San Francisco and here you know you'd rather use a shopping cart when you do your groceries
England မှာဈေးဝယ်သွားရင်နေပစ္စည်းထည့်တဲ့လှဲကို trolley လို့ခေါ်တယ်ဒီမှာတော့ trolley ဆိုတာကဟို San Francisco မြို့ကြီးမှာဆိုလို့ရှိရင်ဓာတ်ရထားကိုခေါ်တာလေအမေရိကန်မှာတော့ဒီစားသောက်ကုန်ပစ္စည်းတွေဈေးသွားဝယ်လို့ရှိရင်အသုံးပြုတဲ့လှဲကို shopping cart လို့ခေါ်တယ်တဲ့ဈေးဝယ်တဲ့လှဲပေါ့နော်သူ့အတွေ့အကြုံရပြောရရင်ねသူခင်ဘုန်းကဗြိတိန်နိုင်ငံသားတဲ့စားသောက်ဆိုင်တွေရောက်တိုင်းရေမာတောက်ရင်အတော်လေးဒုက္ခရောက်တယ်တဲ့ကဲသူပြောတာအောင်နားထောင်ကြည့်အောင
် I know from experience my husband who's British has a horrible time ordering water in restaurants Nobody understands him when he asks for water. So he's tried to modify it and say, water, can I have some water, please?
British are attended, eh?
Water.
Lo pyo yin, bdu ga ma na ma le bu de. Era jaw, a long na le aw.
Water.
Di lo pyo de de nyu nyu yin. De kye lo atou nong kwe le che de ga lo a mya yi ba be nyu nyu. Dat le ga wo English ma lift lift lo kho de. Di ma ga lo elevator, ELEVATOR. elevator လို့ခေါ်တယ်လေ
တကဘာလုံးကစာပို့သမားကို postman လို့ခေါ်ကြတာအမေရိကန်တွေကတော့ mail ဆိုတဲ့စာရီကိုပို့လို့ mailman နဲ့ andy
ရမန်ကိုလည်း britain မှာ spectacles လို့ခေါ်တယ် spectacles spectacles လို့ခေါ်တယ်ဒီမှာတော့အလွယ်တကူ glasses လို့ပဲခေါ်ကြတယ်ပေါ့နော် a pair of glasses စာကြည့်မျက်မှတ်ဆိုရင်တော့ reading glasses ပေါ့နော် now ဒီမှာအဝေးပြေးလမ်းမကြီးတွေကို highway လို့သုံးတယ်England မှာကြတော့ motorways လို့သုံးတယ် MOTORWAYS ပေါ့နော် England မှာလူတရားကိုရည်ညွှန်းရင် BLOKE block ဆိုတဲ့စကားကိုသုံးတယ်ဒီမှာကတော့ guy 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 this guy that guy ဟိုလူဒီလူပေါ့ကွယ်တကယ်တော့ American ပြည်တော်စုဆိုတာကဥရောပနိုင်ငံအသီးသီးကနေလူမျိုးပေါင်းစုံလာရောက်ပြီးတော့အခြေချနေထိုင်ကြတဲ့နေရာလေ England နိုင်ငံတနိုင်ငံတွေကလာကြတာမဟုတ်ဘူးဒါပေမဲ့အင်္ဂလိပ်စကားကိုအဓိကဘာသာစကားဖြစ်နေတုံးဆွဲကြတော့ American English စကားပြောဖြစ်သွားတာပေါ့နော်အန်တီတို့လည်းငငယ်တုန်းကသင်လာရတဲ့အင်္ဂလိပ်စာအကျိုးအပိတ် Broken English လေးတွေနဲ့ရောက်တဲ့အရာမှငပိတန်နဲ့ပြောခဲ့ရတာပဲလေ
အန်တီရဲ့တကယ်တော့ငပိတန်နဲ့ပဲပြောပြောတဲပုတ်တန်နဲ့ပဲပြောပြောတရမမှန်နဲ့ပြောနိုင်ပြီးတာပဲမဟုတ်လားလို့
အမလေးညွညွရေးဒီမှာကဒီလိုမဟုတ်ဘူးတော့အသံထွက်ကလေးမတူတာနဲ့ဘာတွေပြောနေတာလဲဆိုရဲအကြည့်နဲ့အကြည့်ခံရတာအန်တီတို့မြန်မာတွေက A ကို A လို့ပြောလိုက်ရင်သူတို့နားတွေက E လို့ကြားကြတယ်လေစာလုံးပေါင်းပေါင်းပြလို့ A နေရာရောက်ရင်နှစ်ခါပြန်ပြောရတာခဏခဏပါပဲညွညွရေးအကောင်းဆုံးနည်းကတော့သူတို့ရဲ့အသံထွက်တွေကိုနားယင်အောင်ကိုယ်လည်းနောက်ကနေလိုက်ပြီးတော့ဆိုလို့ရအောင်ရုပ်မြင်သံကြားတွေကိုကြည့်ပေးရတယ်ညွညွရေးကာလန်ဒေတန်လို့ပဲပြောရမလားအမေရိကန်တွေကအင်္ဂလိပ်စကားပြောကို American မှုပြုတယ်လို့ပဲပြောရမလားမသိပါဘူးညွညွရေး American ပြည်အောင်စုမှပြောတဲ့အင်္ဂလိပ်စကားအသုံးလုံးတချို့ကိုဒီတစ်ပတ်ဗဟုသုတအဖြစ်တင်ဆက်ရင်းနဲ့သုတဆုံးလင်း American တခွင်စီစဉ်ကိုဒီမှာပဲရနာခွင့်ပြုပါရှင်
ဒေါကင်ဆိုဝင်တင်ဆက်ပေးတဲ့ဒီတစ်ပတ်သုတဆောင်ဝင်အမေရိကန်တခွင်ကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးသိပ္ပံနဲ့နည်းပညာအစီအစဉ်မှာ AR မြစ်ကြီးစီဝင်းရာစီဝင်းရာပင်လယ်ပင်ကအနေကျကြောက်တွေကမြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုပြောပြနိုင်ပါသလားဆိုတာကိုအန်ဝါဘူမိပညာရှင်ဒေါက်တာမိုးကျော်သူနဲ့ဒေါကင်မျိုးသက်ဆွေးနွေးတင်ပြချက်ဒုတိယပိုင်းကိုနားဆင်ကြည့်ပါခင်ဗျာ
မြမရာဇဝင်ကိုပြောနိုင်မဲ့ AR မြို့ဝအနေတွေကိုပညာရှင်တွေစလေ့လာနေကြပါပြီ။ကဘာပေါ်မှာရှာရှာပါပါသဘာဝအတိုင်းကျန်နေတဲ့ AR မြို့ဝကျွန်းပေါ်ဒေသမှာဘာတွေဖြစ်ပျက်ခဲ့ပါသလဲ။ဘာအန္တရာယ်ရောရှိနေပါသလဲ။ဂျပန်အန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပြပေးမှာပ
ါ။ကျွန်တော်ကအရာဝတီတိုင်းဒီပဋိမြေမှာမွေးတာဆိုတော့ဒီအရာဝတီမြို့ဝကျွန်းပေါ်မှာငငယ်တဲ့ကလည်းအချိန်ချင်းသွားလာနေထိုင်ခဲ့တာရဲ့ဘူမိတို့ပြေးတာဟိုသူတည်တည်ဖြစ်လာတဲ့အချိန်မှာလည်းဒီမြို့ဝကျွန်းပေါ်ကြီးကိုတောက်လျှောက်ကစိတ်ဝင်စားနေတာလည်းပါတယ်ပေါ့နော်ဒါပေမဲ့ဒီပြပမှာပညာသင်နေရင်းနဲ့တကယ်တကယ်နည်းနည်းနည်းနည်းတွေးပြီးတော့စဉ်းစားမိတာအသက်ကလေး2000ခုနှစ်မှာပါ2000ခုနှစ်ကဒီဂျပန်နိုင်ငံကနိုင်ငံတကာသုတေသနစာတမ်းဖတ်ပွဲမှာအင်္ဂလန်ကပရိုဖက်ဆာဒီငယ်လေးတယောက်ကပြောသွားတယ်အရာဝတီမြစ်ကြီးကနေပြီးတော့စီစဉ်တည်ချလာတဲ့အနယ်ကြီးကပင်လယ်ပင်လယ်အော်နဲ့ဒီမိုးဒမပင်လယ်ကွမှာအထူကြီးပဲအနေတွေထိုင်နေတယ်အဲ့ထိုင်နေတဲ့အနေတွေကိုလေ့လာတဲ့သူတေသနာကဘလူးမမလုံနိုင်သေးဘူးဒီကိစ္စကအများကြီးလုံဖို့လိုအပ်တယ်ဆိုတဲ့ဟာမှာကျွန်တော်ပို့ပြီးစိတ်ဝင်စားသွားတယ်ပေါ့အဲ့မှာဒီသူတေတီနဲ့လည်းမိတ်ဆက်စကားတွေပြောပြရင်းနဲ့အခုချိန်ဒီလည်းတောက်လျှောက်တွဲပြီးလုံဖြစ်နေပါတယ်အဲ့ဒီကနေပြီးတော့သွားလိုက်တဲ့ဥစ္စာက2004ခုနှစ်မှာကျတော့ကံကောင်းတယ်ပဲပြောရမှာပေါ့ဒီဂျပန်နိုင်ငံမှာရှိတဲ့ကဘာကျော်သုတေသီတယောက်ကအာရှတိုက်ကြီးတစ်ခုလုံးမှာရှိတဲ့ Delta တွေအားလုံးကိုသုတေသန project ကြီးနဲ့လုပ်နေတယ်သုတေသီနဲ့တွေ့ဆုံခွင့်ရပြီးတော့သူကနေမှမြန်မာနိုင်ငံသားမှလည်းသိရောဒီ AR မြစ်ကြီးရဲ့သုတေသနလုပ်ငန်းကဘယ်လိုမှမလုပ်နိုင်ပြီးတော့သူ့ရဲ့ project တွေမှာထည့်ကျင်တဲ့အတွက်ကြောင့်မို့အမြန်ဆုံးစ조사ကြရအောင်စ조사ပေးပါဆိုတာနဲ့အဲဒီကနေစပြီးတော့ထဲထဲဝင်ဝင်လုပ်ဖြစ်တာပါဒါပေမဲ့တည်တဲ့အချိန်နိုင်ငံရေးအခြေအနေအပြောင်းလဲနေတဲ့2009ခုနှစ်ဒီ Nagis မုန်တိုင်းကြီးဖြစ်တဲ့အချိန်မှာကျတော့အားလုံးပို့ပြီးတော့မလုံမဖြစ်တော့ဘူးအဲ့ဒါကဒီ AR မြစ်ကြီးကနေပြီးတော့မြန်မာနိုင်ငံရဲ့သမိုင်းကြောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဖင်းနဲ့အနာဂတ်မှာဖြစ်လာမယ့်ဒီမြို့ဝကျွန်းပေါ်မှာရှိတဲ့ဘေးအန္တရာယ်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
်ဘယ်လိုဘေးအန္တရာယ်တွေကျုံလာနိုင်ပါသလဲ
ဖြစ်လာနိုင်တဲ့အန္တရာယ်တွေကအခုဆိုရင်တတော်ကလည်းပြုံးလာတဲ့အပိုင်းတွေရှိတယ်ဒီ mangrove တွေကလည်းအရန်ကိုနဲပါတယ်ပြီးတော့မှဒီမြေကြီးကငကောနှင်းရတဲ့အထက်မှာပင်လယ်ရေပြင်ကလည်းတက်တက်လာနေတယ်မြေကြီးကနှင်းတဲ့ဥစ္စာကကျွန်တော်ပြောရင်ကျွန်တော်တမိုင်းကြောင်းရှိပါတယ်အခုသူတည်တနာတွေကအခြားနောက်တစ်ခုပါဒီကဘာကြီးမှာအပူနွေးတဲ့ဖြစ်ကြီးဖြစ်ခဲ့ဘူးတယ် Pleistocene ဆိုတဲ့ကဘာအဲ့ချိန်တုန်းကပင်လယ်ရေတွေကမြင့်တက်တဲ့ဥစ္စာကအခုလက်ရှိအရာဝတီတိုင်းရဲ့ကမ်းရိုးတန်းကနေပြီးတော့ကုန်းတွင်ပိုင်း80ကီလိုမီတာလောက်ထိရေတွေပြင့်နေခဲ့တယ်ဆိုတဲ့တမိုင်းကြောင်းလည်းတွေ့ထားပါတယ်တော့80ကီလိုမီတာလောက်ထိရေတွေတက်လာခဲ့ဘူးတဲ့ရာဇဝင်ကကျွန်တော်တို့မှရှိနေခဲ့ဘူးပါတယ်ပြီးတော့ဒီပင်လယ်စီးလေးပဲဒီမြင့်တက်လာတဲ့ဥစ္စာလည်းအခုကြည့်မယ်ဆိုရင်တစ်နှစ်ကို6 mm တစ်နှစ်ကို6 mm လောက်ထိဖြည်းဖြည်းချင်းတက်လာတဲ့ဥစ္စာအရာဝတီတိုင်းမှာလည်းတွေ့ရတယ်ဆိုပြီးတော့ဒီသုတေသနတစ္ဆာတန်းထဲမှာရေးထားပါတယ်ခင်ဗျ
ကမ္ဘာတလွန်ကျုံနေကြရတဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အန်ဒီယန်ဟာအေရီမျိုးဝကျွန်းပေါ်ဒေသအတွက်ပိုးပြီးဆိုးနေတာကသူ့ရဲ့အနေထားနဲ့အမြင်ဖြစ်ပါတယ
်။အေရီမျိုးဝကျွန်းပေါ်ကြီးကအရန်ကိုမြေပြန့်ပြီးတော့နေနေနေနေဆိုတဲ့ဥစ္စာကပင်လယ်ရေပြင်အထက်ကို9မီတာလောက်မရှိဘူးအမြင်မရှိဘူးဆိုတဲ့အချက်ကျွန်တော်တို့အတွက်ကအဓိကစိုးရင်လာတာပါ
။ဟုတ်ပါတယ်စိုးရင်လည်းအတိုင်းပဲနာဂစ်လိုသဘာဝအန်ဒီယန်နဲ့လည်းကျုံခဲ့ရတာပါ။ဒါပေမဲ့အခုကျုံခဲ့ရတဲ့အတိုင်းလူပေါင်း3,400နီးပါးတည်ဆုံးခဲ့ရတဲ့အထိဖြစ်တယ်ပါဒလား
ဒီပမာရောက်နေတာလူတွေအတွက်ကတော့ပထမကြည့်လိုက်ရင် Nagis မှာကျွန်တော်တို့ကကြိုတင်ပြင်ဆင်မှုတွေတေချာမလုံနိုင်ခဲ့ဘူးအားနေခဲ့တယ်ဒါကြောင့်မလို့လူတွေကမတည်တည်မဲ့တည်ရတယ်ဆိုတဲ့အပိုင်းလေးတွေကိုအဓိကထားပြီးတော့ပေါ့နော်သတင်းဌာနတွေကမြင်တဲ့အပိုင်းတွေပြောကြပေးမယ်အခုထဲထဲဝင်ဝင်သူတွေတနာနဲ့ပြန်ကြည့်လိုက်တဲ့ခါကျတော့ဂျပန်နိုင်ငံမှာလည်းဒီ2011ခုနှစ်ကငလျင်ကြီးနဲ့ဆူနာမီလာတဲ့အချိန်မှာလူတွေအများကြီးတည်တဲ့ကိစ္စဘာကြောင့်လဲဆိုတည်နေရတာနဲ့ဘလို့ခေါ်မလဲလူရဲ့တက်တန်းတစ်လျှောက်မှာမကြုံခဲ့ဘူးလေဆိုလူတွေကပေါ့ပေါ့ဆဆနေထိုင်ကြတယ်ဆိုတဲ့သဘောကအများကြီးအရေးကြီးပါတယ်အဲ့ဒါကြောင့်ပညာပေးတဲ့အဆင့်ကအရင်ကြီးကြည့်လို့ဆိုတော့ကျွန်တော်သဘောပေါက်ရတာပါ Nagis ဖြစ်တဲ့အချိန်မှာကျွန်တော် AR တိုင်းကိုမုံတိုင်းကတဲ့တဲ့ကြီးဝင်လာပြီးတော့မှရေးကြီးတယ်ဆိုတဲ့ဥစ္စာက AR တိုင်းမှာရာဇဝင်မှာမရှိခဲ့ပါဘူးတန်ခဲ့တဲ့နှစ်80တရာလောက်အတွင်းမှာအဲ့ဒါကအဓိကအသက်တစ်ခုပါနောက်တစ်ခုကအရန်ပြင်းတဲ့မုံတိုင်းကိုလာနေချိုးပြီးပြီမယ်ကုန်းပေါ်ကိုစပြီးတော့မုံတိုင်းကထိတဲ့အချိန် landfall လို့ခေါ်ပါတယ်အဲ့ဖြစ်တဲ့အချိန်ကတကယ်ကို ရာဝတီတိုင်းရဲ့ရေအနေဆုံးမြေအနေဆုံးနေရာတွေကိုလူများဆုံးနေတဲ့နေရာကိုတည့်တည့်ကြတဲ့အပြင်ကို landfall ကတနေရာတည်းမှာရွေ့မသွားဘဲနဲ့မြန်မြန်မရွေ့ဘဲနဲ့အကြာကြီးနေတဲ့ဥစ္စာကရန်ကုန်ဒုက္ခရောက်သွားတာပါ
ဂျပန်မှာလည်းလူတွေအများကြီးတည်တယ်ဒီဆူနာမီကြောင့်တည်တယ်ဒီမြန်မာနိုင်ငံမှာလည်းဒီမုန်တိုင်းကြောင့်တည်တယ်ကြိုတန်းမလုံနိုင်တာကြောင့်မဟုတ်ဘူးနားမလည်လို့မသိလို့ပေါ့နော
်မှန်ပါတယ်ခင်ဗျာနောက်တည်တာတဲ့တစ်ချက်ကလေအဲ့ဒီ nugget ဖြစ်တဲ့အချိန်မှာ ARR တိုင်းမှာလူတွေအများကြီးပြင်ဆင်ထားခြင်းမရှိပေါ့ပေါ့ဆာဆာနဲ့နေတဲ့ဘိုင်းတွေပါတဲ့အချိန်မှာသူ့ရဲ့အနောက်ဘက်ဘာမှမဝေးတဲ့ရခိုင်ကမ်းရိုးတန်းကမုန်တိုင်းအမြဲခဏခဏကြကြုံမှုတဲ့ကွာနေလို့ပါလို့မဆိုတေချာပြင်ဆင်ထားတဲ့ကြောင့်တို့တွေကဘယ်လိုရှောင်တဲ့ရမယ်ဆိုတာအထီးကိုတို့ကတေချာအလေးချင်ရနေပြီးတော့တော်တော်လေးတက်တာဆိုတဲ့ဘိုင်းတွေတွေ့ရပါတယ်ရှေ့ဆက်ပြီးလောအောင်မယ် future work ကအရန်ကိုရည်ကြီးနေကျွန်တော်တို့ကပေါ့ဆိုတမိုင်းနဲ့သိဖို့လိုတယ်လက်ရှိရှိနေတဲ့အန်ရည်တွေကိုလည်းဘယ်လိုမျိုးလောက်ထိအသေးစိတ်သွားမလဲဆိုတဲ့ဥစ္စာမျိုး
ဟုတ်ဘာတွေဆက်ပြီးတော့လုပ်ဖို့ရှိပါလ
ဲဟုတ်ကဲ့ပါခင်ဗျာရာဝတီဒေါ်လာကြီးမြဝချမော်ကြီးရဲ့အပြင်ဘက်ကနေထွက်ပြီးတော့ဒီပလယ်ထဲမှာတွင်းနဲ့တခုတွင်းနဲ့ဆိုရလဲမိသားဂျာကနန်းလေးမရှိတဲ့ဟာတခုကိုတူပြီးတော့မှသူ့ဒေသနာကိုတေချာတာခွဲပြီးလုပ်တဲ့ဟာနဲ့အဲ့ဒီကရာဒီကိုဒီမြဝချမော်ထဲမှာလဲအသေးစိတ်တွေထပ်ပြီးတော့အထောက်ကူပြုမဲ့အချက်လက်တွေရှာဖွေဖို့ကကျွန်တော်တို့အဓိကတာဂက်ပါဒီအဓိကတာဂက်ကိုလုံနိုင်ဖို့အတွက်ပထမစခဲ့တာကတော့တက်ကရစ်2002ခုနှစ်ကအိန္ဒိယနိုင်ငံကနေပြီးတော့သူ့ဒေသနာတိုင်းရဲ့အချက်လက်တွေကအရန်ကိုအရေးပါတဲ့ဟာတွေတွေ့ခဲ့တဲ့ဆောင်အဲ့ဒါတွေကိုမူတည်ပြီးတော့ကျွန်တော်တို့အခုဆိုရင်အသေးစိတ်နေရာလေးတွေရွေးပြီးတော့အမေရိကန်ပြည်ထောင်စုရဲ့ပြီးတော့အခုဂျပန်နိုင်ငံကနေပြီးတော့ကျွန်တော်လည်းပါဝင်မဲ့ဥစ္စာကတော့လာမယ့်နှစ်ကနေစပြီးတော့တဂုံတက်ကတိုနဲ့ပပိန်တက်ကတိုကဆရာတွေငယ်တွေနဲ့အတူတွဲပြီးတော့အဲ့ကဆရာ၁၀ယောက်ကိုဂျပန်နိုင်ငံကိုခေါ်ယူပြီးတော့တရုတ်နိုင်ငံနဲ့ဗီယက်နမ်နိုင်ငံကအလားတူဒေလ်တာတွေကိုသူ့ပြည်သနာတွေကိုအမြင်ချင်းဖလဲကိုတိုင်တက်ခွဲကိုတိုင်လေ့လာပြီးကိုတိုင်လုပ်ပေးနိုင်တဲ့အဆင့်ကိုလုပ်ဖို့နောက်ထပ်၃နှစ်မှာကျွန်တော်တို့စီစဉ်ထားပါတယ်ပြီးတော့ဒီလကုန်မှာပဲရန်ကုန်မြို့ဒီ Novotel Hotel မှာမီဆာဆိုတဲ့ကျွန်တော်တို့အတုံးချကဘာမြေဆိုင်ရာသူတည်တနာ conference နှစ်နှစ်တခါလုပ်တဲ့ conference မှာပဲဒုတိယအကြိမ်မြောက်ပေါ့နော်ဒီ marine geology အနော်ဘူမိပြည်သားနဲ့ပတ်သက်တဲ့ workshop တစ်ခုကိုလုပ်ပြီးတော့မှအခုကျွန်တော်ပြောခဲ့တဲ့သူတည်တနာအဖြစ်တွေကိုရှာဖွေတွေ့ရှိခဲ့တဲ့ပညာရှင်တွေအမေရိကန်ကပညာရှင်တွေကိုတိုင်လာပြီးတော့သူတို့နဲ့အတူဆွေးနွေးပြီးတော့ရှေ့ဆက်ကိုဘာတွေလုပ်တင်နေဆိုတဲ့လမ်းကြောင်းကိုလည်းကျွန်တော်တို့ရွေးချယ်ကြမှာပါ
အီယာဝရီကိုပညာရှင်တွေလေ့လာကျင်ကြတဲ့အဓိကအချက်ကမြစ်ကြောင်းထိပ်ပိုင်းမှာဆယ်ရီမဆောက်သေးတာကြောင့်ပါ
ဒီရန်စီမြစ်တို့လိုမဲခေါင်ကူနေမှာလို့မြစ်ဝဲထိပ်မှာဆယ်ကြီးမဆောက်သေးတဲ့အတွက်ကြောင့်ကျွန်တော်တို့တွေကအနယ်ပို့ချမှုကတဘာဝအတိုင်းပဲလာနေသေးတယ်တဘာဝအတိုင်းလာနေတာမဟုတ်လို့လဲနိုင်ငံတကာကပညာရှင်တွေကတဘာဝပေါ်မှာတဘာဝအတိုင်းကြံနေသေးတဲ့မြစ်ကြီးအကြီးတစ်ခုကိုလေ့လာဖို့ကအကောင်းဆုံးအရာရင်းမြစ်ပါပဲဆိုပြီးတော့အခုအများစုကလာနေကြတဲ့အပိုင်းတွေပါပါပေါ့နော
်ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်မှာ View American တိုင်းရဲ့အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစီစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိ light to meter 20 kHz 15.33 ည light to meter 25 kHz 11.83 ည light to meter 32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်အခုတော့ဒီနေ့နောက်ဖက်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တပ်တွေကိုထင်ရှားပေါ်လွင်စေပြီးဖြည့်ရှင်းနိုင်မဲ့ဘယ်လိုနည်းလမ်းမျိုးကိုမဆိုသုံးဝင်မယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတို့ကပြောပါတယ်။ဒါပေမဲ့နိုင်ငံတကာရာစုခုံရုံး ICC ကနေစုံစမ်းစစ်ဆေးမယ်ဆိုတာကမှန်ကန်တဲ့နည်းလမ်းဟုတ်မဟုတ်ဆိုတာကိုတော့မှတ်ချက်မပေးပါဘူး။ဒီအကြတဲ့ကိုထင်ရှားပေါ်လွင်အောင်လုပ်ဖို့မြန်မာအစိုးရကရည်ရွယ်လှုံ့ဆော်လောက်အောင်လုပ်ဖို့ကတော့အရေးကြီးတယ်လို့တောက်ကြနေကနိုင်ငံခြားရေးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းအမေရိကန်နိုင်ငံခြားဌာနအကြီးအကဲတာဝန်ရှိသူကပြောသွားပါတယ်။ရရုကဖြုတ်ခံလိုက်ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမရီယိုဗန်နိုဗစ်ကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတတို့တယ်လီဖုန်းဆက်စကားပြောကြခြင်းတွင်သူနဲ့ပတ်သက်ပြီးသမ္မတထရမ့်ပြောခဲ့တဲ့ပေါ်တိတ်ကိုအံ့အားသင့်တုံ့လုံးမိတယ်လို့ပြောပါတယ်။သမ္မတထရမ့်ကိုတရားဆက်ဆိုရေးစုံစမ်းစစ်ဆေးမှုအတွက်တောက်ချာနေကအောက်လူတော်မှာလုပ်တဲ့ဂျာနာပွဲတွင်သံတမန်ကြီးယူဗန်နိုဗစ်ကအဲလိုပြောသွားတာပါ။အာဖဂန်နစ္စတန်နဲ့အမေရိကန်ကြားဒီသတင်းပတ်အတွင်းအကျဉ်းသားလဲလှယ်ရေးအစီအစဉ်မအောင်မြင်ခဲ့တဲ့ပေါ်အာဖဂန်တာလီဘန်တွေကအမေရိကန်ကိုအပြစ်တင်ပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်ကတစ်ဖက်သဘောတူညီကြတဲ့နေရာကိုဗီရီကန်တွေရောက်မလာခဲ့ဘူးလို့တာလီဘန်တွေကပြောပါတယ်။အစီအစဉ်ကိုလက်ရှိမှာဆိုင်းငံ့ထားလိုက်ပြီလို့လည်းပြောပါတယ်။တောင်ကိုရီးယားမှာရောက်နေတဲ့အမေရိကန်ကာကွယ်ဝင်ကြီးမာကက်စ်ပါဟာတောက်ကြံတွေကတောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့တွေ့ပါတယ်။တောင်ကိုရီးယားမှာခြားထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအတွက်ကုန်ကြမ်းစစ်ကိုတောင်ကိုရီးယားကပူပြီးမျှဝေကြခံပေးဖို့အမေရိကန်ကပြောနေတဲ့ကိစ္စနဲ့ပတ်သက်ပြီးဝင်ကြီးအက်စပါကအခိုင်အမာထပ်ပြောပါတယ်ခင်ဗျာ
။စနေနေ့မနေ့ကင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ John Allison ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရေးမထုံပါဒီကနေ့ညနေပဲ 6:00 ခွဲကနေ 9:00 အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Flight to Meter 16 Flight to Meter 19 Flight to Meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်ကျေးဇူးပါတောတရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေပါစေခင်ဗျာ
This program has come to you from the Voice of America, Washington.